Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ Washington မြို့တော် VOA American အသံကနေ2014ခုနှစ်ဩဂုတ်လ17ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိဖိုင်းတိုမီတာ24 25နဲ့32တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီညပဲသတင်းတွေကိုနှမ်းလောင်နဲ့အတူချင်းညာပေးပါပါအီရတ်နိုင်ငံမှာအစ္စလာမ်စစ်သွေးကြွတွေကိုတိုက်ထုတ်နေချိန်မှာပဲအီရတ်သမ္မတကအစိုးရတဲ့တက်ကိုဖွဲ့စည်းဖို့အတွက်လွှတ်တော်ဒုဥက္ကဋ္ဌကိုတာဝန်ပေးလိုက်ပါတယ်အစ္စရင်းနဲ့ဟမတ်စ်တို့နောက်ထပ်3ရက်ကြာအပြစ်ခံရက်ဆဲဖို့အတွက်ထပ်ပြီးသဘောတူလိုက်ကြပါပြီမြောက်ကိုရီးယားနိုင်ငံမှာတော့လူခွင့်ရေးဆိုင်ရာကိုပိုင်အစီရင်ခံစာတစ်စောင်ထုတ်ပြန်ဖို့လုပ်နေပြီဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားရမှာပါမအင်ဂျင
်ကောင်းပါပြီရှင်နေပြည်တော်မှာကျင်းပခဲ့တဲ့ ARF ဒေတာရင်းစီဝေးပွဲကနေပိုင်နဲ့အငင်းပွားနေတဲ့တောင်တရုတ်ပင်လယ်အရေးထိတ်တိုက်ရင်ဆိုင်မှုတွေရှောင်ရှားဖို့ကြေညာချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်တခါမြန်မာနိုင်ငံကိုရောက်နေတဲ့ American အစင်းမြင့်တန်တမန်နဲ့မြမလူထုခြေပြုအဖွဲ့အစည်းတွေရဲ့တွေ့ဆုံဆွေးနွေးပွဲမှာဘာတွေဆွေးနွေးခဲ့ကြပါသလဲ
ဥပဒေနဲ့ပတ်သက်တာရဲ့သတင်းမီဒီယာလောကသားတွေအပေါ်မှာအမှုဆွဲဆိုနေတဲ့အခြေအနေဥပဒေကြောင့်ရ
သတင်းစီစဉ်အပြီးမှာအပြည့်အစုံနှားဆင်ရမှာပါရှင်ဒါအပြင်တိုင်းရင်းသားလက်နက်ကင်တွေနဲ့ဒီမြန်မာအစိုးရကြားငြိမ်းချမ်းရေးဆွေးနွေးပွဲနောက်ဆုံးအခြေအနေတွေကိုလည်းတင်ပြဖို့ရှိပါတယ်နောက်ပိုင်းမှာတော့စီးပွားရေးကဏ္ဍတက်တက်ရောက်သတင်းလွှာဘလော့ဂါတွေပြောသမျှစတဲ့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်မှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့နန်းလောင်တို့ကပြောပြပါအောင်ရှင်
အီရန်နိုင်ငံမှာအစ္စလာမ်စစ်သွေးကြွတွေကိုတိုက်ထုတ်နေချိန်မှာပဲသမ္မတဖူအတ်အမာဆွန်ကလွှတ်တော်ဒုဥက္ကဋ္ဌဟီဒယ်အယ်အဘာဒီကိုအစိုးရတစ်တည်းဖွဲ့စည်းဖို့အတွက်တာဝန်ပေးလိုက်ပါတယ်။အီရတ်ကအဓိကရှီယာအုပ်စုတစ်ခုဖြစ်တဲ့ National Alliance အဖွဲ့ကအယ်အဘာဒီကိုဒီကနေ့ပဲအမည်စင်းတင်သွင်းလိုက်တာပါ။ဒါဟာအီရတ်ကဆူနီကတ်တွေနဲ့တချို့ရှီယာတွေကနှုတ်ထွက်ပေးဖို့အတွက်တောင်းဆိုနေတဲ့ကြားကပဲလက်ရှိဝန်ကြီးချုပ်နော်ရီအယ်မာလီကီကအာနာဆက်ပြီးယူဖို့အတွက်ကြိုးစားနေတာမို့အခုလိုလှုံ့ဆော်လာကြတာဖြစ်ပါတယ်။ Mr. El Abadi ဟာ Britain နိုင်ငံ Manchester တက္ကသိုလ်ကလျှက်စစ် Engineer ပါတဂူဘွဲ့ရတယောက်ဖြစ်ပါတယ်။တနင်္လာနေ့အစောပိုင်းကတော့အီရတ်ဝန်ကြီးချုပ်နော်ရီအယ်မာလီကီရဲ့ညွန်ပေါင်းဖွဲ့ဟာလွှတ်တော်မှာအင်အားအများဆုံးဖြစ်နေတာမို့2006ခုနှစ်ကစပြီးဝန်ကြီးချုပ်ဖြစ်တဲ့ထမ်းဆောင်နေတဲ့ယာရုမှာဆက်နေခွင့်ပြုဖို့သူ့ရဲ့အဆိုပြုချက်ကိုအီရတ်ရဲ့အမြင့်ဆုံးတရားရုံးကနေလက်ခံဖို့ဆုံးဖြတ်ခဲ့တာပါ။သမရဖူအတ်မဆမ်ဟာတတ်မှတ်ထားတဲ့နောက်ဆုံးရဖြစ်တဲ့တနင်္ဂနွေနေ့အထိဝန်ကြီးချုပ်အသစ်အမည်စင်းတင်သွင်းဖို့အတွက်ပြက်ခွက်ခဲ့တာမို့တရားဆွဲဆိုမယ်လို့မစ္စတာမာလီကီကကြေညာခဲ့ပြီးနိုင်ရီအတော်ကြာမှာပဲတနင်္လာနေ့ကတရားရုံးကအခုလိုဆုံးဖြတ်လိုက်တာပါ။ဒါပေမဲ့သမရမဆမ်ကမစ္စတာမာလီကီကိုအစိုးရဖွဲ့ဖို့ပြောမလားဒါမှမဟုတ်အချိန်သတ်မှတ်ပေးမလားဆိုတာအခုဒီမသိရသေးပါဘူး။အခုလိုတရားရုံးဆုံးဖြတ်ချက်မချခင်ကတော့ကုလသမဂ္ဂကရောအမေရိကန်ပြည်ထောင်စုကပါမစ္စတာမဆွန်ကိုထောက်ခံကြပြီးအီရတ်မှာအဖွဲ့ပေါင်းစုံပါတဲ့အစိုးရတစ်တည်းအတွက်ဥဆောင်မဲ့ဝန်ကြီးချုပ်ကိုရွေးချယ်ပေးစေချင်ကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီကတော့အီရတ်တည်ငြိမ်ရေးအတွက်အစိုးရတည်းအဖွဲ့ဖို့အရေးပါကြောင်းနဲ့အီရတ်အခြေအနေပိုပြီးဆုံးအောင်မလုပ်ဖို့အတွက်မစ္စတာမာလီကီကိုတိုက်တွန်းခဲ့ပါတယ်။ဘက်တက်ကအချက်ကြားကြတဲ့နေရာတွေမှာအီရတ်အထူးတပ်ဖွဲ့တွေကိုချထားလာတဲ့အတွက်ဖွဲ့စည်းပုံခြေခံဥပဒေအရသမရမှာအာဏာရှိနေပြီးအီရတ်နိုင်ငံရေးလုပ်ငန်းစဉ်မှာအီရတ်လုံခြုံရေးတပ်တွေဝင်ပြီးမပါဖို့အတွက်အီရတ်ဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်နီကိုလေမလာဒနော့ဖ်ကပန်ကြားထားပါတယ်
။ Israel နဲ့ Hamas တို့အကြမ်းဖြစ်ပွားနေတဲ့လူပေါင်း 2,000 သေဆုံးခဲ့ရတဲ့တိုက်ပွဲတွေကိုတလကြာအပြစ်ခတ်ရဆက်ရေးတဘောတူညီမှုရရှိရေးနှစ်ဖက်ဆစ်ဆန်ဆွေးနွေးနိုင်ရေးနောက်ထပ်အခွင့်အလမ်းတစ်ရက်အနေနဲ့82နာရီကြာနှစ်ဖက်ကြားအပြစ်ခတ်ရဆက်ဖို့နောက်တစ်ကြိမ်တဘောတူလိုက်ကြပါရယ်။ Cairo မြို့မှာနိုင်ငံကိုယ်စားလှယ်ရဲ့အပြစ်ခတ်ရဆက်ရေးဆွေးနွေးနိုင်အောင်အီဂျစ်နိုင်ငံကကြားဝင်ဆောင်ရွက်ပေးခဲ့တာပါ။ဒီအပြစ်ရသဘောတူညီမှုကိုကုလသမဂ္ဂအတွင်းရင်မှပန်ဂင်မွန်ကကြိုဆိုလိုက်ပြီးနှစ်နိုင်ငံကနိုင်ငံသားတွေရဲ့အကျိုးရှိရှိပြီးဒီသဘောတူညီမှုရအောင်ဆောင်ကျဉ်းနိုင်ကြဖို့သူ့အနေနဲ့မျှော်လင့်ချက်ကြီးကြီးထားကြောင်းနဲ့ငြိမ်းချမ်းရေးနဲ့ဂါဇာဒေသရဲ့အထူးကလိုအပ်နေတဲ့တိုးတက်ရေးနဲ့ပြန်လည်တည်ဆောက်ရေးရအောင်ပြုလုပ်မဲ့ဘယ်သဘောတူညီမှုမျိုးကိုမဆိုကူညီဖို့ကုလသမဂ္ဂအနေနဲ့အသိရှိကြောင်းပြောဆိုခဲ့ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်တွေဆစ်ဆင်ရေးလုပ်ခဲ့ခြင်းကအာဖဂန်အရတားတွေတေးကြေးခဲ့မှုဟာရအစ်ရစွေပြစ်မှုမြောက်နိုင်တာတွေပါဝင်နိုင်ပေမဲ့တည်တည်ချာချာစုံစမ်းဆစ်ဆေးဖို့အတွက်ပြက်ကွက်ခဲ့တယ်လို့ Amnesty International လူခွင့်ရေးအဖွဲ့ကြီးရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။2009ခုနှစ်ကနေ2013ခုနှစ်အတွင်းကိုဝင်ဆောင်မိခင်အပါအဝင်ကလေးတငယ်တွေပါဝင်တဲ့အရတား140တေဆုံးခဲ့ရမှုမှာအမှုပေါင်း10မှုကိုစုံစမ်းဆစ်ဆေးခဲ့ပြီး Left in the Dark လို့နာမည်ပေးထားတဲ့ရှင်ကန်စာကိုလူခွင့်ရေးအဖွဲ့ကတင်းလာနေမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်။တေဆုံးရသူအာဖဂန်တွေနဲ့သူတို့ရဲ့မိသားစုဝင်တွေအတွက်တရားမျှတမှုမရတာဟာအမေရိကန်စစ်ဖက်တရားရေးစနစ်မှာချွေရင်းချက်ကြီးကြီးမားမားရှိနေတာကြောင့်လို့အစိုးရကန်စာကဆိုပါတယ်။အခုလိုအဖွဲ့ကစုံစမ်းခဲ့တဲ့အမှုအလုံးကိုအမေရိကန်စစ်တပ်ကအရေးယူအပြစ်ပေးမှုမရှိခဲ့ဘူးလို့ Amnesty အဖွဲ့ရဲ့ Asia Pacific ဆိုင်ရာအကြီးအကဲ Richard Bennett ကပြောပါတယ်။ American စစ်သားတွေဥပဒေမဲ့တပ်ဖြတ်မှုတွေအရေးယူဖို့ပြက်ကွက်နေတာမို့ဒါကိုအလင်းအမြန်ပြုပြင်ဖို့လိုအပ်တယ်လို့လည်းဆိုပါတယ်။မကြသေးခင်နှစ်တွေအတွင်းတခြားနိုင်ငံတွေမှာသူတို့ရဲ့စစ်ဖက်တရားရေးစနစ်ကိုဘယ်လိုလှုပ်ဆောင်ခဲ့လဲဆိုတာတွေကို American ဘက်ကလိလာသိယူသင့်တယ်လို့လည်းပြောပါတယ်။ Afghanistan နိုင်ငံကလည်းနေတိုးနဲ့အမေရိကန်တို့နဲ့နောက်မှချုပ်ဆိုမဲ့သဘောတူစာချုပ်တွေမှာအရက်သားတွေကိုဥပဒေမဲ့တပ်ဖြတ်မှုမရှိစေဖို့အတွက်တာဝန်ခံမှုတွေပါဝင်အောင်တည်တည်ချာချာလုပ်ဖို့ပါအစိုးရခန်းစားကတောင်းဆိုထားပါတယ်။နေတိုးဥဆောင်တဲ့နိုင်ငံတကာလုံခြုံရေးတပ် ISAF ကတော့အရက်သားထိခိုက်တေကျမှုဟာအရင်နှစ်ကတည်းကစာရင်89နှစ်ရာဂိုင်းနှုန်းကျဆင်းသွားတယ်လို့ပြောပါတယ်။ဒီနှစ်ထဲမှာပဲအစိုးရဆန့်ကျင်သူတွေအထူးသဖြင့်တာလီဘန်တွေကြောင့်အရက်သားထိခိုက်တေကျမှုက90ရာနှုန်းကျော်ရှိနေတယ်လို့ဆိုပါတယ်။ဒါအပြင်အရက်သားတေကျဒဏ်ရာရမှုအတွက်သတင်းပို့လာတာတွေအလုံးကိုဝန်းကျင်အခြေအနေအခွင့်အာဏာတော်စုံစမ်းစစ်ဆေးခဲ့တယ်လို့လည်းပြောပါတယ်။
လာဂိုစ်မြို့မှာအီဘိုလာရောဂါကူးစက်ခံရသူအုပ်ထပ်တွေ့ရတဲ့အတွက်နိုင်ငံတွင်းရောဂါပိုးကူးစက်ခံရသူ10ဦးရှိသွားပြီလို့နိုင်ဂျီးရီးယားကျန်းမာရေးဝန်ကြီးဌာနကအပြည့်ပြုပြောဆိုပါရယ်နိုင်ဂျီးရီးယား၊လိုင်ဘေးရီးယား၊ဂီနီနဲ့ဆီယာလီယွန်နိုင်ငံတွေမှာဒီရောဂါဆိုးကိုကင်တွယ်နိုင်ဖို့ဆေးနဲ့ကာကွယ်တားဆီးရေးအခြေခံလိုအပ်ချက်တွေနဲ့ရင်ဆိုင်နေရပါရယ်ဂီနီနိုင်ငံကလိုင်ဘေးရီးယား၊ဆီယာလီယွန်နဲ့ဆီယာလီယွန်နိုင်ငံနဲ့ထိစပ်နေတဲ့သူ့နိုင်ငံနယ်စပ်တွေကိုပိတ်လိုက်ပါရယ် WHO ကဒါကိုနိုင်ငံတကာပြည်သူ့ကျန်းမာရေးအရေးပေါ်အခြေအနေဖြစ်ကြေညာလိုက်ပါရယ်အနောက်အာဖရိကနိုင်ငံတွေမှာအီဘိုလာရောဂါကူးစက်ခံရသူပေါင်း1989ယောက်အထိရှိပြီးဒီထဲကသေဆုံးသူပေါင်း962ယောက်ရှိသွားပြီလို့ WHO ကဆိုပါရယ်အမေရိကန်ယောဂါကာကွယ်ထိန်းချုပ်ရေးဌာနကဒီယောဂါကူးစက်ပြန့်ပွားမှုကိုအမြင့်ဆုံးအရေးပေါ်အခြေအနေဖြစ်သတ်မှတ်လိုက်ပါရယ်အစိုးရပိုင်းသတင်းမီဒီယာအရတရုတ်နိုင်ငံကအီဘိုလာရောဂါပြန့်ပွားနေတဲ့အနောက်အာဖရိကနိုင်ငံတွေကိုဆေးနဲ့ဆေးပစ္စည်းအကူအညီတန်ချိန်80ပေးပို့ခဲ့တယ်လို့ဆိုပါရယ်ဂီနီ၊လိုင်ဘေးရီးယားနဲ့ဆီယာလီယွန်နိုင်ငံတွေကိုဆေးပညာရှင်အဖွဲ့3ဖွဲ့ကိုလည်းတင်းလာနေမနေ့ပိုင်းမှာဆေးလုပ်ပေးမယ်လို့သိရပါရယ်ငှက်ဖျားယောဂနာလက္ခဏာနဲ့ဆင်ဆင်တူတဲ့အီဘိုလာရောဂါဝေဒနာတွေဟာအဖျားဝင်တာ၊အော်အန်တာ၊ကြိုက်ခဲနာကျင်တာ၊ပါးစပ်နဲ့မျက်လုံးတွေကနေတွေးရစီတာတွေခံစားရနိုင်ပါရယ်
VOA American တန်ကညဘက်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ American နဲ့ Australia နှစ်နိုင်ငံဝန်ကြီးများအဆင့်ညှိနှိုင်းဖလှယ်ကြမယ့်အစည်းအဝေးကိုတက်ရောက်ဖို့အတွက် American နိုင်ငံခြားရေးဝန်ကြီး John Kerry ဟာဒီကနေ့ပဲ Australia နိုင်ငံကိုရောက်ရှိသွားပြီဖြစ်ပါတယ်။ Australia နိုင်ငံ Sydney မြို့မှာကာကွယ်ရေးဝန်ကြီး Chuck Hagel လည်းရောက်ရှိနေနှင့်ပါပြီ။နိုင်ငံခြားရေးဝန်ကြီး Kerry ကတော့မြန်မာနိုင်ငံမှာကျင်းပတဲ့အရှေ့အာရှနဲ့အာဆီယံဆွေးနွေးပွဲတွေကိုတက်ရောက်ပြီးတနင်္လာနေ့မှာပဲဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘီရှော့ပ်နဲ့အတူလာရောက်ခဲ့တာဖြစ်ပါတယ်။အမေရိကန်နိုင်ငံကနိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီနဲ့ချက်ဟေဂယ်တို့ဟာဩစတြေးလျနိုင်ငံကဝန်ကြီးဘီရှော့ပ်နဲ့ကာကွယ်ရေးဝန်ကြီးဒေးဗစ်ဂျွန်စတန်တို့နဲ့အင်ကာနေ့မှာတွေ့ဆုံကြမှာဖြစ်ပြီးကုန်သွယ်ရေး၊ရေချောင်းလုံခြုံရေးနဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာတွေအပါအဝင်ကျေပြန့်တဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်။ဩစတြေးလျကာကွယ်ရေးဝန်ကြီးနဲ့အတူပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးဟေဂယ်ကအီရန်နဲ့ဆီးရီးယားနိုင်ငံတွေကပဋိပက္ခအခြေအနေတွေနဲ့ပတ်သက်ပြီးအလေးပေးပြောကြားခဲ့ပါတယ်။ဒါဟာပဋိပက္ခတွေရဲ့နောက်ဆက်တွဲလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်မှုအင်အားကြီးနိုင်ငံတွေအနေနဲ့ပါဝင်ကူညီဖို့အတွက်တာဝန်ဝတ္တရားရှိတယ်လို့ပြောကြားခဲ့ပါတယ်။ဩစတြေးလျနိုင်ငံကတော့အီရတ်ကိစ္စမှာလူသားချင်းစာနာမှုအကူအညီတွေကိုပေးအပ်တဲ့အဆင့်မှာပဲရှိနေပါသေးတယ်။
ကိုရီးယားစစ်ပွဲကြောင့်ကွဲကွာသွားခဲ့ရတဲ့မိသားစုတွေပြန်လည်တွေ့ဆုံနိုင်ရေးအပါအဝင်နှစ်ဦးနှစ်ဖက်အကျိုးစီးပွားအတွက်အစဉ်မြင့်တွေ့ဆုံဆွေးနွေးပွဲစတင်နိုင်ရေးတောင်ကိုရီးယားကမြောက်ကိုရီးယားနိုင်ငံကိုကမ်းလှမ်းလိုက်ပါတယ်ဆွေးနွေးပွဲကိုဩဂုတ်လ19ရက်နေ့နိုင်ငံနယ်စပ်ကပါမွန်ဂျွန်ယွာမှာပြုလုပ်ဖို့ဖော်ပြထားပါတယ်ဖေဗရူလာလကျင်းပခဲ့တဲ့မိသားစုတွေပြန်လည်တွေ့ဆုံပွဲဟာ သုံးနှစ်အတွင်းမှာပထမဆုံးပြုလုပ်နိုင်ခဲ့တာပါ1950ခုနှစ်ကစစ်ပွဲတွေကြောင့်ကွဲကွာခဲ့ရတဲ့မိသားစုတွေဟာအသက်အရွယ်ကြီးလာပြီးဖြစ်ကြလို့ဒီလိုတွေ့ဆုံပွဲတွေကိုပုံမှန်လုပ်ပေးဖို့လိုကြောင်းတောင်ကိုရီးယားသမ္မတပတ်ဂျုံဟေကတောင်းဆိုလိုက်ပါတယ်1980ခုနှစ်နောက်ပိုင်းမိသားစုတွေ့ဆုံပွဲတွေအများအပြားကျင်းပပေးနိုင်ခဲ့ပေမဲ့ဒီတွေ့ဆုံပွဲကျင်းပနိုင်ရေးဟာကိုရီးယားနိုင်ငံဆက်ဆံရေးအပေါ်အဓိကမူတည်နေပါတယ
်မြောက်ကိုရီးယားနိုင်ငံရဲ့လူခွင့်ဆိုင်ရာအစိုးရခန်းစာကိုကိုယ်တိုင်မဲထုတ်ပြန်မယ်လို့မြောက်ကိုရီးယားအစိုးရကပြောကြားလိုက်ပါတယ်ဒါဟာသူ့နိုင်ငံနဲ့ပတ်သက်ပြီးမမှန်မကန်လှုပ်ကြံပြီးထုတ်ဝေထားတဲ့လူခွင့်အစိုးရခန်းစာအတွက်တုံ့ပြန်တဲ့အနေနဲ့ထုတ်ဝေမှာဖြစ်ကြောင်းလည်းပြောပါတယ်အခုထုတ်ပြန်မဲ့အစိုးရခန်းစာဟာလှပတာရပြီးတောက်ပတဲ့အနာဂတ်စီတဟုန်တို့ဦးတည်နေတဲ့မြောက်ကိုရီးယားနိုင်ငံသားတွေရဲ့ဘဝအစစ်မှန်ကိုပုံဖော်ပေးမဲ့အစိုးရခန်းစာဖြစ်တယ်လို့မြောက်ကိုရီးယားအစိုးရရဲ့ KCNA သတင်းဌာနကဒီကနေ့ပဲဖော်ပြထားပါတယ်။ဒါအပြင်မြောက်ကိုရီးယားရဲ့အတွေးခေါ်တဲ့လူမှုစနစ်ကိုရှော့တွက်တဲ့အနေနဲ့ American ပြည်ထောင်စုနဲ့သူ့မဟာမိတ်တွေရဲ့ရှက်စရာကောင်းတဲ့အလိညာတွေဖော်ထုတ်မဲ့အစိုးရခန်းစာဖြစ်ကြောင်းလည်းရေးသားထားပါတယ်။ကုလသမဂ္ဂကမြောက်ကိုရီးယားရဲ့လူခွင့်ချုပ်ဖောက်မှုတွေကိုစီရင်လုပ်ပြီး February လထဲမှာအစိုးရခန်းစာတစ်စောင်ကိုထုတ်ပြန်ခဲ့တာပါ။ဒီချိုးဖောက်မှုတွေထဲမှာလူသားချင်းစာနာမှုမရှိတဲ့ရာဇဝတ်ပြစ်မှုတွေဖြစ်တဲ့တပ်ပြတ်မှုတွေနဲ့ဖမ်းဆီးမှုတွေညှဉ်းပန်းနှိပ်စက်မှုတွေပါဝင်ကြောင်းဖော်ပြထားပါတယ်
။ဂျပန်နိုင်ငံနေရာတချို့မှာပြီးခဲ့တဲ့သတင်းပတ်သုံးကဟာလောက်တိုက်ဖုန်းတိုက်ခဲ့လို့လူ5ဦးသေဆုံးပြီး2ဦးပျောက်ဆုံးခဲ့ပြီးတဲ့နောက်ဒီကနေ့မှာတော့ဒေတာခန်တွေကသူတို့ရဲ့နေအိမ်အပြက်အစီတွေကိုစစ်ဆေးနေကြတယ်လို့ဒေတာခန်သတင်းမီဒီယာတွေမှာဖော်ပြထားပါတယ်။နွေရသည်အားလိုက်ရဲ့အစခရီးသွားလာမှုတွေကိုအကြီးအကျယ်ဖျက်ဆီးပစ်လိုက်တဲ့စနေနေ့ကတနအီကြာမှုအကြီးအကျယ်ရွာသွန်းမှုနဲ့အတူပုံတိုင်းကြရောက်ခဲ့တဲ့လမ်းတစ်လျှောက်မှာနေထိုင်ကြတဲ့လူတသန်း6သိန်းကိုဘေးလွတ်ရာရွှေ့ပြောင်းဖို့အနာပိုင်တွေကအမိန့်ထုတ်ခဲ့ရတာပါ NHK သတင်းအရဒီကနေ့ထိသေဆုံးလူအရေအတွက်5ဦးရှိပြီးအများစုဟာကျွန်းစု6ခုမှာမြင့်ရေရှံမှုတွေကြောင့်သေဆုံးခဲ့ရတာလို့ဆိုပါတယ်မုံတိုင်းကြောင်လိုင်းကြီးနေချင်းအနောက်တောင်ပိုင်းဝကာယာမာကျွန်းစုမှာပျောက်သွားခဲ့တဲ့သူတယောက်ကိုကံယုံဆောင်တပ်တွေကဆက်လက်ရှာဖွေနေကြပါတယ်။ကျိုတိုမြို့ကအဖိုးအိုတယောက်ကလည်းရေနဲ့မျောပါသွားခဲ့တယ်လို့ဆိုပါတယ်။တိုင်ဖုန်းဟာလောင်ဟာအနောက်ပစိဖိတ်ဒေသမှာ17ချိန်မြောက်ကျုံရတဲ့တိုင်ဖုန်းဖြစ်ပြီးအခုကဂျပန်နိုင်ငံမြောက်ပိုင်းကနေရုရှားနိုင်ငံစီဖက်ဦးတည်ရွှေ့လျားနေတဲ့အကြောင်းဂျပန်မိုးလေဝသဌာနကဒီကနေ့ကြေညာသွားပါတယ
်။
တနင်္လာနေ့ညချမ်းနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့နန်းလောင်တို့ကပြောပြသွားတာပါရှင်မြန်မာနိုင်ငံနေပြည်တော်မှာကျင်းပခဲ့တဲ့ ARF အာရှဒေသလုံခြုံရေးဆိုင်ရာစီဝေးပွဲမှာအာဆီယံဖွဲ့ဝင်အရှေ့တောင်အာရှနိုင်ငံများနဲ့တရုတ်အမေရိကန်ပြည်ထောင်စုအစ်မြင့်တန်တမန်အရာရှိတွေရဲ့တနင်္ဂနွေနေ့စီဝေးပွဲအဆုံးသတ်ခဲ့ပြီးတဲ့နောက်ပိုင်းနဲ့အငင်းပွားမှုတွေဖြစ်နေတဲ့တောင်တရုတ်ပင်လယ်အတွင်းမှာအားလုံးအနေနဲ့ထိတ်တိုက်ရင်ဆိုင်မှုတွေကိုရှောင်ရှားဖို့ကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရင်းနှင်းတဲ့တဘာဝတံငွေကျွယ်ဝတဲ့ဒီဒေတာအတွင်းနေမြေပိုင်ဆိုင်မှုအငင်းပွားမှုဟာဒေတာရင်းမတည်ငြိမ်စေတဲ့အဓိကပြဿနာတစ်ခုဖြစ်နေပြီးအငင်းပွားနေတဲ့နေရာတွေအတွင်းရင်းနှင်းရှာဖွေတူးဖော်မှုမျိုးဒီရင်းနှင်းရှာဖွေတူးဖော်မှုမျိုးလိုလုပ်ငန်းတွေလုပ်ပြီးတစ်ဖက်ကိုရန်စတဲ့သဘောမျိုးဖြစ်စေမဲ့အပြုမူတွေကိုယာယီရဆိုင်ဖို့အမေရိကန်နဲ့ဖိလစ်ပိုင်နိုင်ငံတို့ရဲ့အဆိုပြုချက်ဟာဆွေးနွေးပွဲအတွင်းကြေပြန့်တဲ့ထောက်ခံမှုတွေမရခဲ့ပါဘူး VOA ဘန်ကောက်ရုံးခွဲက Berry Newhouse ရဲ့သတင်းလွှာကိုဦးတန်းလွင်ထွန်းကပြောပြမှာပါရှင
်အာဆီယံရဲ့အလှည့်ကျဥက္ကဋ္ဌအဖြစ်ဒီနှစ်အတွင်းမှာဒေတာရင်းအရေးကြီးဆွေးနွေးပွဲတွေကိုနေပြည်တော်မှာလက်ခံကျင်းပပေးနေတဲ့မြန်မာနိုင်ငံအတွက်တော့အခုဆွေးနွေးပွဲတွေဟာနောက်ထပ်သမိုင်းမှတ်တိုင်တစ်ခုပါပဲဒါပေမဲ့လည်းပြီးခဲ့တဲ့ဆွေးနွေးပွဲတွေမှာလိုပဲဒေတာရင်းအဓိကပြဿနာတစ်ခုဖြစ်တဲ့တောင်တရုတ်ပင်လယ်အတွင်းပိုင်းနဲ့အငင်းပွားမှုကိုပြေလည်အောင်ဖြေရှင်းနိုင်ခဲ့ခြင်းမရှိသေးပါဘူ
းဒါတစ်ဖက်နဲ့တစ်ဖက်ဩဇာလွှမ်းမိုးဖို့နဲ့တစ်ဖက်နဲ့တစ်ဖက်အပြိုင်ဆိုင်ဆန့်ကျင်နေဖို့မဟုတ်ပါဘူးအာဆီယံအဖွဲ့ကြီးနဲ့တရုတ်နိုင်ငံကြားပြဿနာလည်းမဟုတ်ပါဘူးအခုလိုပြဿနာမျိုးတွေကိုအလွန်ငြင်းချမ်းတဲ့ပုံစံနဲ့အပြေရှာသွားဖို့ပဲအာဆီယံကလိုလားတာဖြစ်ပါတယ
်မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းကပြောသွားတာပါလာပေါင်းများစွာကြာရှည်နေပြီဖြစ်တဲ့ဒီနယ်မြေပိုင်းနဲ့ပြဿနာကိုတန်တမန်နည်းအရဖြေရှင်းလိုပါတယ်လို့ဆိုပေမဲ့မကြာခဏဆိုသလိုအကြမ်းဖက်မှုတွေလည်းဖြစ်ပွားခဲ့တာဖြစ်ပါတယ်မေလာတုန်းကဆိုရင်ဗီယက်နမ်ကသူ့ရဲ့ပိုင်နဲ့အဖြစ်ကြီးညာထားတဲ့ပရာဆဲလ်ကျွန်းစုတွေအနီးပင်လယ်ပြင်ထဲမှာတရုတ်နိုင်ငံကပင်လယ်နဲ့ရေနံတူးစင်တစ်ခုဆွဲယူလာပြီးစမ်းသပ်တူးဖော်မှုတွေလုပ်ခဲ့ပါတယ်။ဒီအပြုမူကြောင့်ဗီယက်နမ်နိုင်ငံအတွင်းတရုတ်စီးပွားရေးလုပ်ငန်းတွေအပေါ်အကြမ်းဖက်တိုက်ခိုက်မှုတွေပေါ်ပေါက်ခဲ့ပါတယ်။အလားတူပဲဖိလစ်ပိုင်နိုင်ငံကပိုင်နဲ့အဖြစ်ကြီးညာထားတဲ့ကျွန်းငယ်လေးတွေနဲ့အနီးပင်လယ်ပြင်ကိုတရုတ်ကသူ့ပိုင်နယ်လို့ကြီးညာခဲ့တာမို့ဖိလစ်ပိုင်မှာလည်းပြဿနာတွေရှိခဲ့ပါတယ်။အာဆီယံနဲ့ဒေတာရင်းလုံခြုံရေးဆွေးနွေးပွဲတွေကိုတက်ခဲ့တဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးဂျွန်ကယ်ကတော့
ဒီမှာမှုတွေဖြစ်နေရတဲ့အခြေအနေကိုအများကြီးတွေပဲကျွန်တော်လဲစိုးရိမ်ပါတယ်။ဒါပေမဲ့လည်းဒီပြဿနာတွေကိုဖြေရှင်းရမှာတိုင်းနိုင်ရမယ့်ဗရင်းညင်စည်းမျဉ်းတရက်ကိုညှိနှိုင်းနိုင်ရေးအရေးကြီးတယ်ဆိုတာလဲသဘောပေါက်ဖို့လိုပါတယ်။အားလုံးအနေနဲ့ပြဿနာတွေကိုနိုင်ငံတကာဥပဒေပြဋ္ဌာန်းချက်တွေအတိုင်းစနစ်တကျတင်ပြပြီးဥပဒေဘောင်နဲ့ဆုံးဖြတ်ချက်တွေလုံထုံးလုံနည်းတွေနှစ်ဖက်ဆက်ဆံရေးအခြေခံအနေနဲ့အညီဖြေရှင်းဆောင်ရွက်သွားဖို့အရေးကြီးတယ်ဆိုတာကိုလဲကျွန်တော်အလေးနဲ့ပြောချင်ပါတယ်။
အများလက်ခံနိုင်မဲ့လိုက်နိုင်ရမဲ့ဗရင်းညင်စီမံတရားကိုရေးဆွဲနေကြတယ်ဆိုပေမဲ့ဆယ်စုနှစ်ချီကြာခဲ့ပြီဖြစ်ပေမဲ့အောင်မြင်မှုတွေတော့တိတ်မရသေးပါဘူး။အများအားဖြင့်တော့တရုတ်နိုင်ငံဘက်ကစန့်ကျင်ကန့်ကွက်မှုတွေကြောင့်ဖြစ်ပါတယ်။ဒါကြောင့်ဘသူကဘယ်နေမြေပိုင်တယ်လဲဆိုတာကိုဆုံးဖြတ်နိုင်ရေးဥပဒေအရတခြားနည်းလမ်းတွေသုံးဖို့ဖိလစ်ပိုင်လိုနိုင်ငံတွေကစတင်ပြောဆိုလာနေတာပါ။တင်းမာမှုတွေပိုပြီးကြီးထွားလာနေတာမို့ညှိနှိုင်းသူတွေအနေနဲ့တခြားငြိမ်းချမ်းတဲ့နည်းလမ်းတစ်ခုကိုရှာမှဖြစ်မယ်လို့အာဆီယံအတွင်းမှုချုပ်လီလျောင်မင်းက VOA ကိုပြောပါတယ
်။ It is urgent, it is important.
အာဆီယံအနေနဲ့တရုတ်နိုင်ငံနဲ့ညှိနှိုင်းမှုတွေအကြံပြုမှုတွေလုပ်ပြီးလိုက်နာရမယ့်ဘရင်ညင်စီးမင်းတရက်ကိုအပြည့်တတ်နိုင်ရအလွန်အရေးကြီးနေပြီ
။တရုတ်နိုင်ငံကတော့တောင်တရုတ်ပင်လယ်အတွင်းအငင်းပွားနေတဲ့နေရာတွေမှာရန်လိုတဲ့အပြုမှုတွေကိုရပ်ဆိုင်းထားဖို့ဆိုတဲ့အမေရိကန်ရဲ့အဆိုပြုချက်မအောင်မြင်ခဲ့ကြောင်းဒီနေ့လာနေကအစိုးရမီဒီယာတွေမှာပုံကြီးချက်ရေးသားပြီးအမေရိကန်တွေဟာဒါကိုအကြောင်းပြုပြီးဒေတာရင်းပြဿနာတွေမှာဝင်ပြီးဆွတ်ဖက်နေတာဖြစ်တယ်လို့လည်းဆိုပါရယ်ခင်ဗျာ။
ဥတန်းလွန်ထွန်းပြပြသွားရပါရှင်။အမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီနဲ့အတူမြန်မာနိုင်ငံကိုရောက်နေခဲ့တဲ့ဒီအမေရိကန်အဆင့်မြင့်တန်တမန်ဟာမြန်မာနိုင်ငံကနိုင်ငံရေးလူခွင့်ရေးခြေနေရင်းနဲ့ပတ်သက်လို့လည်းဒီကနေ့မှရန်ကုန်မြို့မှာဒီတက်ဆိုင်သူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာပါ။အမေရိကန်နိုင်ငံသားဝန်ကြီးဌာနဒီမိုကရေစီလူခွင့်ရေးနဲ့အလို့သမားရေးရာလက်ထောက်နိုင်ငံသားဝန်ကြီးတောမဲလော်နော့စကီနဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ကြတဲ့ဥပဒေရေးရာကြွမ်းကျင်သူတွေကတော့အုပ်ချုပ်ရေးပိုင်းရဲ့ဝင်ရောက်ဆွတ်ဖက်မှုတွေကြောင့်တရားစီရင်ရေးမှာကြုံနေရတဲ့အခြေအနေတွေကိုရှင်းပြခဲ့တယ်လို့ဆိုပါရစေ။မဆုမွန်ကအပြည့်စုံပြောပြမှာပါရှင်။
မြန်မာနိုင်ငံတွင်တရားရေးစီရင်မှုတွေမှာအာဏာပိုင်တွေဘက်ကအာဏာလွှမ်းမိုးနေစေအခြေအနေတွေကိုလက်ထောက်နိုင်ငံသားရေးဝန်ကြီးတွန်မာလနော့စကီနဲ့တွေ့ဆုံရမှာမြန်မာနိုင်ငံရှိနေများကွန်ရက်ကပြောဆိုလိုက်တာပါ။အထူးသဖြင့်နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့သတင်းသမားတွေရဲ့အမှုတွေမှာတရားရုံးတွေရဲ့ကင်တွယ်မှုတွေဟာအာဏာပိုင်တွေရဲ့သဘောထားအပေါ်မူတည်နေတာကိုတွေ့ရတဲ့အကြောင်းအမေရိကန်အတန်တမန်ကိုရှင်းပြခဲ့တယ်လို့မြန်မာနိုင်ငံရှိနေများကွန်ရက်ကဥရောပဆိုင်အောင်ကပြောပါတယ်။
အဓိကတော့ကျွန်တော်တို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းစီဥပဒေနဲ့ပတ်သက်စာရဲ့သတင်းမီဒီယာလောကသားတွေအပေါ်မှာအမှုဆွဲဆိုနေတဲ့အခြေအနေဥပဒေကြောင့်ရအမြင်ကျွန်တော်တို့ဘက်ကအရှိနေတဲ့အခက်အခဲပေါ့နော်။ဟိုဘယ်လိုကောင်းလဲဆိုတော့တရားစွဲအဖွဲ့အစည်းတချို့ဘက်ကဘယ်ရှိနေတော့ငါဘယ်ရှိနေတော့မငါနဲ့ဆိုပြီးတော့ဝင်နောက်ကွယ်ကနေအမှုတွေကိုစောဆုံမှုတွေနဲ့ပတ်သက်တာတွေကိုစွပ်ပတ်မှုတွေကိုကျွန်တော်တို့ကမရှိသေးခြင်းဘူးဥပဒေနဲ့အညီလူလလလဆိုဆုံးဖြတ်နိုင်မှုတရားခဏီဘက်ကလည်းပဲခုခံချေပါနိုင်ခွင့်ရှိဖို့အတွက်ဒီချိန်မှာသဘာဝဥဒိသိရဒီမိုကရေစီနိုင်ငံတည်ဆောက်နေတဲ့အချိန်မှာအရေးကြီးတယ်ဆိုတဲ့အကြောင်းကိုကျွန်တော်တို့တင်ပြခဲ့ပါတယ
်။အာဆီယံဒေသဆိုင်ရာဆွေးနွေးပွဲအတွက်ပြီးခဲ့တဲ့သတင်းပတ်ကုန်မှာမြန်မာနိုင်ငံကိုရောက်လာတဲ့အမေရိကန်နိုင်ငံသားယဝန်ကြီးဂျွန်ကယ်ရီကလည်းပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတဲ့အပေါ်မှာချီးကျူးခဲ့ပေမဲ့လိုအပ်နေတာတွေကိုလည်းထောက်ပြပြောဆိုခဲ့တာပါ။ခရီးစဉ်အဆုံးမသတ်မီတနင်္ဂနွေနေ့ကရန်ကုန်မြို့မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာလည်းမြန်မာနိုင်ငံမှာလူခွင့်ရေးအခြေအနေတွေတိုးတက်ဖို့ရှင်းနှစ်မှာကျင်းပမယ့်ရွေးကောက်ပွဲမတိုင်မီပြုပြင်ပြောင်းလဲမှုတွေအရှိန်မြင့်ဆောင်ရွက်ဖို့လိုအပ်နေတာကိုဆွေးနွေးခဲ့ကြပါတယ်။ NND ပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဝင်းထိန်ကလည်းအခြေခံဥပဒေမှာအဓိကကျတဲ့အချက်တွေကိုမပြင်နိုင်ဘူးဆိုရင်ရွေးကောက်ပွဲဟာတရားမျှတမှုရှိမှာမဟုတ်ဘူးလို့ဆိုပါတယ်
။အခြေခံဥပဒေကတော့အင်္ဂလိပ်အင်္ဂလိပ်ရဲ့ပြင်မှုကျေးရတာလည်းရှိတယ်။လွှတ်တော်မှာလွှတ်တော်ဥပဒေပေါ်တဲ့တရားဥပဒေကော်မတီကပြင်မှုလုပ်လာလည်းရှိတယ်။ဒါရီအဆောင်ကြီးအမဲ့ကိစ္စတွေပါ။အတော်တော်လည်းဒါမဲ့ရွေးကောက်ပွဲတို့ကောက်ဆောင်ရရွေးကောက်ပွဲတွေဆိုတာကတော့အဲ့ကောင်တို့ကပြည်ကလည်းမတမာမှုတွေမရှိအောင်တော့တက္ကသိုလ်ပါတီကလူတွေရောတာဝန်ရှိတဲ့ရုပ်ဝေကော်မရှင်အခြေအနေလည်းရုပ်ဝေကော်မရှင်ကဒီမှာတာဝန်ရှိပါတယ်သူပြင်မှနောက်ကျွန်တော်တို့စောင့်ကြည့်ရဖွဲ့တွေကလည်းဖြည်းဖြည်းလည်းနည်းနည်းကြီးရတဲ့လုံမှဖြစ်လာမှာပါဒီလိုပဲကြားမြတ်ကြတဲ့ရုပ်ဝေသူ့ကရုပ်ဝေကော်မရှင်ကိုဘယ်လိုရုပ်ဝေကော်မရှင်ကမြင်ရတာဖြစ်ရမယ်ပါတီနဲ့ပတ်သက်လို့ဗန်းလိုက်ရဘူးနောက်ပြီးမှဒီမယ်ရဲ့ပတ်သက်တဲ့စီကံရည်ရတဲ့အမြတ်တမ်းရှိရမယ်။အဲဒီဆိုမှဒီကပြည်ကဒီအမြတ်တွေကိုဖြစ်မှာပါ
။လ ထောင်နိုင်ငံခြားရေးဝန်ကြီးမာလနော့စကီနဲ့တွေ့ဆုံခဲ့ကြတဲ့မြန်မာနိုင်ငံရှိနေများကွန်ရက်ကတော့2008အခြေခံဥပဒေပြင်ဆင်ရေးအခြေခံလူ့အခွင့်အရေးတွေမထိခိုက်စေဖို့ဥပဒေတွေကိုပြင်ဆင်နိုင်မှုကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ရှေ့နေဦးရောဘတ်ဆန်အောင်ကပြောပါတယ
်။လူကိုယ်တိုင်ကလည်းတပွဲစည်းဝင်အခြေခံဥပဒေပြင်ဆင်ရေးလိုအပ်တယ်ဆိုတဲ့အကြောင်းပြောပါတယ်။ကျွန်တော်တို့ကမြန်မာနိုင်ငံရဲ့အနေအထားမှာဒီမိုကရေစီနိုင်ငံထူထောင်နေတာဆိုတော့လူ့အခွင့်အရေးပြည်သူတိုင်းနဲ့ပွဲစည်းဝင်အခြေခံဥပဒေအပေါ်မှာအခြေခံပြီးတော့ကျွန်တော်တို့ကသူတို့ရှင်းပြတာပါ။ဒီလိုဒီမိုကရေစီနိုင်ငံထူထောင်နေတဲ့သမားကြီးဦးသိန်းစိန်အစိုးရလက်ထက်မှာတရားစွဲဖွဲ့စည်းရတယ်ပေါ်ကိုတူတူရောက်ခါဩဇာပေးမှုရှိရလို့ပြန်ကြည့်ရတဲ့အချက်လက်တွေကဝင်နေစရာကောင်းနေဆိုတဲ့အကြောင်းကျွန်တော်တို့ပြောခဲ့ပါတယ်။တော့နှစ်ဖက်စလုံးကအပြုသဘောဆောင်နေဆွေးနွေးမှုပါ။တိုးတက်ရေးအတွက်ဆွေးနွေးတဲ့အချက်ပါ
။တနင်္လာနေ့မိုးလွယ်ပိုင်းကအမေရိကန်တန်ယုံမှာတွေ့ဆုံရမှာတော့အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးမာလနော့စကီကမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးနဲ့တရားရေးမှန်နိုင်ခိုင်မာရေးအမေရိကန်ကတတ်နိုင်သမျှကူညီပံ့ပိုးပေးသွားဖို့ကတိပြုခဲ့တယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကပြောပါတယ်ရှင်။
မဆုမမရှင်တိုင်းဒေသနဲ့ကင်တွေနဲ့မြန်မာအစိုးရတို့ကြားမှာနိုင်ငံရေးဆွေးနွေးပွဲတွေအတွက်ဒီအခြေခံရမယ့်မူပေါင်းတွေကိုဒီကနေ့အကြိုဆွေးနွေးကြပါရစေ။ဒါပေမဲ့နိုင်ငံရေးဆွေးနွေးပွဲတွေစတင်နိုင်ဖို့အတွက်အဓိကလိုအပ်ချက်ဖြစ်တဲ့တပြည်လုံးအတိုင်းအတာအပြစ်ခတ်ရစဲနိုင်ဖို့ကတော့အခက်အခဲတွေရှိနေသေးတယ်လို့လည်းပြောဆိုကြပါရစေ။မြန်မာအစိုးရငြိမ်းချမ်းဖော်ဆောင်ရေးအဖွဲ့ရဲ့သုံးနှစ်တာငြိမ်းချမ်းရေးကြိုးပမ်းမှုအတွင်းပထမဆုံးအကြိမ်နိုင်ငံရေးပါတီတို့ ਨੇ တွေ့ဆုံဆွေးနွေးခဲ့တာတွေကိုတော့မတ်တန်ကီထိုက်ကပြောပြမှာပါရှင
်။တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ ਨੇ မြန်မာအစိုးရတို့ကြားအပြစ်ခတ်ရက်စဲရေးအခြေအနေနောက်ပိုင်းနိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးမဲ့မူပေါင်းတွေကိုမြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံရေးပါတီတို့ကြားပထမဆုံးအကြိမ်ဖြစ်တဲ့ရန်ကုန်မြို့မှာဆွေးနွေးခဲ့ကြပါတယ်။ဒီအပိုင်းချင်းပေါ့ဖို့ရှိတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေ ਨੇ ဆွေးနွေးပွဲတွေမှာလည်းနိုင်ငံရေးပါတီတချို့ကိုဖိတ်ခေါ်သွားမှာဖြစ်တယ်လို့မြန်မာငြိမ်းချမ်းရေးစင်တာရဲ့အကြီးတန်းအကြံပေးဦးလာမောင်ရွှေကပြောပါတယ
်။ဟိုဒီ SCCP နဲ့ကျွန်တော်တို့ဒီ15ရက်နေ့မှာဆွေးနွေးဖို့ရှိတယ်။ဆော့ဆော့နေ့မှာဆွေးနွေးဖို့ရှိတယ်။အဲတော့ဒီ framework meeting ကဒီ nationwide cease အကောင်လက်မှတ်ထိုးပြီးရင်ဒီ nationwide cease agreement လက်မှတ်ထိုးပြီးလို့ရှိရင်ဆွေးနွေးမှုတွေဆက်လုပ်ပါပါလိမ့်မယ်။အဲတရားဝင်ဆွေးနွေးပွဲတွေမှာတော့တရားဝင်ညီနေကြအောင်အခုကတော့ပြင်ဆင်တဲ့ဒီဆွေးနွေးပွဲဖြစ်တဲ့အတွက်နိုင်ငံရေးပါတီတွေကလည်းဒါပြင်ဆင်ထားဖို့ပေါ့။ idea တွေတော့မျိုးစုံရှိပဲ။ဒါနဲ့ဒီ idea တွေကိုပြီးတော့မှကျွန်တော်တို့တော့ဆောင်ရွက်ရမှာဖြစ်ပါလိမ့်မယ်
။လာမယ့်2015ခုနှစ်နှစ်စမ်းပိုင်းမှာကျင်းပဖို့ခန့်မှန်းထားတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားနိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးမဲ့မူပေါင်းတွေအနေနဲ့မြန်မာငြိမ်းချမ်းရေးစင်တာဘက်ကနိုင်ငံတကာမှာအသုံးပြုနေတဲ့မူပေါင်းတွေကိုချပြဆွေးနွေးခဲ့တယ်လို့တိုင်းရင်းသားပါတီ20ကျော်တို့စုဖွဲ့ထားတဲ့တိုင်းရင်းသားညီနောင်ပါတီများဖက်ဒရေးရှင်းဘက်ကလည်းသူတို့ရေးဆွဲထားတဲ့မူပေါင်းနောက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတင်ပြထားတဲ့မူပေါင်းတွေကိုဆွေးနွေးခဲ့ကြတာပါမြန်မာအစိုးရဘက်ကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာကျင့်သုံးလိုတဲ့မူပေါင်းတွေကိုချပြဆွေးနွေးခဲ့တာမရှိပါဘူးအဓိကအတိုက်အခံပါတီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ပြောခွင့်ရဦးညံဝင်းက
နိုင်ငံရေးပါတီအားလုံးကငြိမ်းချမ်းရေးနဲ့ပတ်သက်ပြီးတော့ cooperative နော်လှုပ်ချင်တဲ့ပူပေါင်းဆောင်ရွက်ခြင်းနဲ့ဆိုတဲ့ဟာကိုဒီနေ့ထုတ်ပေါ်နိုင်တဲ့အစီအစဉ်တစ်ခုလို့ပြောရင်ရပါတယ်ကျွန်တော်တို့ MPC ကိုယ်တိုင်က proposal တစ်ခုလုပ်တင်တယ်အဲ့ဒီ proposal လုပ်တဲ့ဒီပေါ်မှာကျန်တဲ့လူတွေဆွေးနွေးပြီးတော့ဒီတဲကသင့်တော်ရာကိုနောက်ဆုံးယူဆဖို့ပါပဲအဲ့တော့ကျွန်တော်ကတိုက်တွန်းခဲ့ပါတယ်နော် proposal ကို MPC ကိုယ်တိုင်မိမိရဲ့ proposal ကိုတင်သင့်တယ်ဆိုတာကျွန်တော်ဆွေးနွေးခဲ့ပါတယ်
ဒါပေမဲ့လည်းနိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့အတွက်အဓိကလိုအပ်ချက်ဖြစ်တဲ့တနိုင်ငံလုံးအတိုင်းအတာအပြစ်ခတ်ရက်စဲရေးလက်မှတ်ရေးထိုးနိုင်ဖို့ကိုသက်ဆိုင်သူတွေကြားမှာအပေးအယူလို့ဆွေးနွေးကြပါလို့ဒီကနေ့မြန်မာငြိမ်းချမ်းရေးစင်တာကဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့နိုင်ငံရေးပါတီတွေကတညီတညွတ်ထဲတိုက်တွန်းကြပါတယ်။ရခိုင်မျိုးသားပါတီရဲ့ခေါင်းဆောင်တဦးလည်းဖြစ်လွှတ်တော်မှတ်တဦးလည်းဖြစ်သူဒေါက်တာအေးမောင်ကတော့
ဥမာတာဝန်ကြီးဆုံးကတော့နိုင်ငံတော်အစိုးရနဲ့နော်အကြီးဆုံးတို့လက်နက်ကိုင်အဖွဲ့အစည်းဖြစ်တဲ့တပ်မတော်ပေါ့နော်ဒီဘက်ကဘလောက်ကြီးအရှုပ်တင်းရှိတယ်လေပေါ့နော်အဲဟိုဘက်ကလေတိုင်းနာလည်းနဲ့ကိုင်ဖူစီဒီဘက်ကအရှုပ်တင်းနော်ဘလောက်ကြီးလုံနိုင်မလဲပေါ့နော်ဒါလေးတွေဟိုဆိုင်ပါလေလို့သုံးသပ်ကြပါတယ်အဲကျွန်တော်တို့ဖြစ်နေတဲ့ပြဿနာကနော်နေပေါင်း60ကျော်နိုင်ငံရေးပြဿနာနိုင်ငံရေးပြဿနာရဲ့အခြေခံကလေနော်ခုနတိုင်းရင်းသားတွေရဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်နဲ့နော်ခုနဟို resource sharing power sharing စသဖြင့်ပေါ့နော်အဲ့ဒါတွေအကုန်လုံးကလေပြန်တွေးကြည့်လို့ရှိရင်တော့ပြည့်ပြည့်စုံတဲ့နော်တိုင်းရင်းသားတွေလူလာတဲ့ ီဖက်ဒရယ်ဒေသစုတစ်ခုဆိုရဲနော်ဒီတောင်စုဖွဲ့စည်းပုံအခြေခံဥပဒေတစ်ခုပေါ်မှာမူတည်ကြတာဖြစ်တဲ့ခါကျတော့ဒီဖွဲ့စည်းပုံနော်စာချုပ်ကြီးတစ်ခုနဲ့နော်တိုင်းသားတွေရဲ့လူလာချက်နှစ်ပေါင်း60ကျော်လက်နက်ကန်တော်လှန်လာခဲ့ကြတဲ့လက်နက်ကန်ဖွဲ့စည်းတွေရဲ့တော်လှန်ရေးကြီးမှန်းချက်ကိုမဖော်ဆောင်ပေးနိုင်ဘူးဆိုရင်နောက်ကကဟို NCA ပေါ့နော်Nationwide Ceasefire Agreement မှာလက်မှတ်ထိုးဖို့ကလည်းခက်ပါလိမ့်မယ်
။မြန်မာအစိုးရပြည်ထောင်စုငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ရဲ့၃နှစ်တာကာလငြိမ်းချမ်းရေးဆွေးနွေးမှုတွေအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့အပြည့်အခက်ရက်စဲရေးသဘောတူညီမှုတွေရရှိနေတဲ့ကြားမှာပဲမြန်မာအစိုးရတပ်ရဲ့တိုင်းရင်းသားဒေသတွေအပေါ်ထိုးစစ်တွေကလည်းဆက်ပြီးတော့ရှိနေတာမို့တနိုင်ငံလုံးအတိုင်းအတာအပြည့်ခတ်ရက်စဲရေးဖော်ဆောင်နိုင်ဖို့အတွက်နှစ်ဖက်ကြားမှာယုံကြည်မှုတည်ဆောက်နိုင်ဖို့ကအရေးကြီးနေတယ်လို့လည်းနိုင်ငံရေးပါတီတွေကထောက်ပြပြောဆိုကြပါတယ်ရှင်
။တနင်္လာနေ့ညချမ်း VOE မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။လူနှုတ်သိဆုံးတဲ့အထိစူပူအကျန်းဖက်တာတွေဖြစ်ခဲ့တာကြောင့်ညမထွက်ရအမိတ်ပုံမှန်144ထုတ်ပြန်ထားရတဲ့မန္တလေးမြို့မှာဒီကနေ့ညနေ6နာရီကစတင်ပြီးတော့တားမြင့်မိတ်ကိုရုတ်သိမ်းလိုက်ပါပြီ။တလကျော်ကြာမြင့်ခဲ့တဲ့ညမထွက်ရကန့်သက်အမိတ်ကိုတတ်မှတ်ချိန်အဆင့်ဆင့်ရှော့ပေးခဲ့ရကဒီကနေ့အပြည့်တိုင်ရုတ်သိမ်းလိုက်တာပါ။ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစော်ကနေပြောပြမှာပါရှင်
။ဟုတ်ကဲ့ Facebook ပေါ်မှာပြန်တန်ခဲ့တဲ့သတင်းပေါ်အခြေခံပြီးဇူလိုင်လ၁ရက်နေ့နေ့ရက်နေ့ကစတင်ဖြစ်ပွားခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်မန္တလေးမြို့မှာဇူလိုင်လ၃ရက်နေ့ကညမထွက်ရအမိတ်ပုံမှန်144ကိုမြို့နယ်၆မြို့နယ်မှာထုတ်ပြန်ခဲ့သလိုဇူလိုင်လ၄ရက်နေ့မှာတော့နောက်ထပ်တစ်မြို့နယ်ထပ်မံထည့်သွင်းထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒီကနေ့မှာတော့မြို့နယ်၇မြို့နယ်လုံးမှာဒီတားမြင့်မိတ်ကိုရုတ်သိမ်းလိုက်ကြောင်းမန္တလေးတိုင်းရဲတပ်ဖွဲ့ဒုရဲမှူးကြီးဇော်မင်းဦးကအခုလိုပြောပါတယ်
။ဟောကျွန်တော်တို့ဒီနေ့၁ရက်နေ့ညနေ၆နာရီကစပြီးတော့ရင်ထုတ်ပြန်လာတဲ့ပုံည10နာရီကနေနဲ့3နာရီအထိမြေသူများမထွက်ရဆိုတဲ့ဟာကိုအဲ့ဒါကိုရုတ်သိမ်းလိုက်တာပေါ့ခုနှစ်မြို့နယ်လုံးပဲကျွန်တော်တို့တည်တည်ငြိမ်ငြိမ်ဖြစ်လို့ပဲဒါတိုင်းနေဆိုင်ဆိုတော့ပြန်ရုတ်ပေးရပါဘူ
းဒီအမိန့်ကိုမန္တလေးခရိုင်အထွေထွေအုပ်ချုပ်ရေးဦးစီးဌာနအုပ်ချုပ်ရေးမှူးကလက်မှတ်ရေးထိုးထုတ်ပြန်တာဖြစ်ပြီးမြို့နယ်ခုနှစ်မြို့နယ်ကတော့အောင်မြေတာဆန်ချမ်းအေးတာဆန်မဟာအောင်မြေချမ်းမြတာစီပြည်ကြီးတကွန်အမရပူရနဲ့ပသိမ်ကြီးမြို့နယ်တွေဖြစ်ပါတယ်မန္တလေးမြို့ငင်းချမ်းရေးထိန်းသိမ်းမှုကော်မတီအဖွဲ့ဝင်တူဖြစ်တဲ့ဦးမျိုးနိုင်ကမန္တလေးမြို့အခြေအနေကအရင်ကအတိုင်းပြန်ပြီးတည်ငြိမ်လာပြီဖြစ်တယ်လို့ပြောပါတယ်။ဒီလိုတည်ငြိမ်လာတာဟာငင်းချမ်းရေးထိန်းသိမ်းမှုကော်မတီရဲ့ဆောင်ရွက်နိုင်မှုတွေကဒစိတ်တစ်ပိုင်းပါဝင်တယ်လို့ပြောပါတယ်
။မန္တလေးမြို့ကတော့သူ့နှကိုအတိုင်းလေးတော့ပြန်ပြီးဖြစ်နေတယ်ပေါ့လေ။ဒီဝမ်ဘိုးမတုတ်နေတာအတိုင်းပါပဲ။သူအခြေအနေလေးကတော်လေးလဲကောင်းလာပြီ။နောက်ပြည်သူလူထုကလည်းဒီမန္တလေးဒီမန္တလေးတောင်းဆိုနေတဲ့ချိန်ပေါ့လေခုတိုင်းကတော့ငင်းချမ်းသူ့ထိန်းသိမ်းကော်မတီတို့ဘာတို့ကလည်းတော်တော်များများဒီဘာသာမတူတဲ့အဖွဲ့အစည်းတွေနဲ့ထိတွေ့တယ်နောက်ပြီးတော့ဒီငင်းချမ်းမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတိုင်းတာတွေကလည်းတော်တော်များများတည်တည်ဝင်ဆောင်ရွက်နိုင်တဲ့အနေအထားလေးရှိပါတယ်အဲဒါအကြောင်းကိုလည်းဒီလိုအနေအထားမျိုးပြန်ဖြစ်တယ်လို့ပဲကျွန်တော်မြင်ပါတယ်ဟုတ်ပါ
လက်တော့ညမထွက်ရအမိတ်ရုတ်သိမ်းချိန်မှာတော့ပြည်သူတွေအနေနဲ့လုံခြုံရေးကိုတည်ထားဖို့လိုအောင်မယ်လို့လဲသူကအခုလိုတိုက်တွန်းပြောဆိုပါတယ
်ဒီဆက်တနာကဒီလောက်မကြီးထွားတဲ့နည်းကြီးထွားအောင်ဖန်တီးတဲ့သူကြောင့်မို့လို့မန္တလေးကဒီ144ထုတ်ရတဲ့အောင်ဒီဖြစ်သွားတာပါအဲ့တော့144ဆိုကာဖျူးရုတ်ခိုက်ပြီမယ်လေဟိုကျွန်တော်တို့ဒီညမထွက်ရအမိတ်ရုတ်ပြီမယ်လေလုံခြုံရေးပိုင်းမှာတော့ဒါအတော်တင်ကျွန်တော်တို့ပုံမှန်အလေးရင်းထက်ပို့ပြီးဒီထားဖို့ကိုကောင်းတာပေါ့လေ။အဲဒါဆိုနှုတ်သိမ်းဆိုတာများတော့ပြင်ပရိရှားရတဲ့အနေအထားလေးပါ။အဲ့ဒီတခုတော့အတူတော့
မန္တလေးမြို့မှာဇူလိုင်လ3ရက်နေ့ပုံမှန်144စတင်ထုတ်ပြန်ခြင်းကည9နာရီကနေမနက်9နာရီအထိညမထွက်ရအမိန့်ကိုတက်မှတ်ခဲ့ပါတယ်။ဇူလိုင်လ21ရက်နေ့မှာတော့ည9နာရီကနေမနက်3နာရီဇူလိုင်လ28ရက်နေ့မှာတော့ည10နာရီကနေမနက်3နာရီအထိကန့်သတ်ချိန်ကိုအစဉ်အဆက်လျှော့ချခဲ့တာလည်းဖြစ်ပါတယ်။တမ်းမြင့်မိန်ထုတ်ပြန်ထားတဲ့တလားကြော်ကြာကာလအတွင်းမှာတော့လူ1200လောက်ကိုရေးယူခဲ့ပြီး190လောက်ကိုပညာပေးပြန်လွှတ်ခဲ့တယ်လို့ဒုရဲမှူးကြီးဇော်မင်းဦးကပြောပါတယ်။မန္တလေးမြို့မှာဒီလိုစုပူကြမ်းဖက်မှုတွေစတင်ဖြစ်စေခဲ့တဲ့မဒိမှုဖြစ်ကြောင်းလီဇယ်တိုက်ကြားမှုနဲ့ပတ်သက်ပြီးလူ4ယောက်ကိုပြင်မနာမြို့နယ်တရားရုံးမှာဒီလ5ရက်နေ့ကဒုတိယအကြိမ်ရုံးထုတ်စစ်ဆေးခဲ့ပါတယ်။
VOA သတင်းတော်ကိုမိုးစော်ပါရှင်မကြခင်အချိန်တွင်တင်ဆက်မဲ့စီးပွားရေးကမ္ဘာမှာတော့မြန်မာအပါအဝင်အာရှပစိဖိတ်ဒေသတွင်စီးပွားရေးဖွံ့ဖြိုးမှုအခြေအနေနဲ့ပတ်သက်တဲ့ကုလသမဂ္ဂရဲ့အစီရင်ခံစာကြောင်းကြားဖို့ရှိပါတယ်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်အသံလွှင့်နေပါရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။VOA မြန်မာပိုင်းရဲ့ညဘက်အစီအစဉ်ကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိလိုင်းဒိုမီတာ24 kHz 12.13 လိုင်းဒိုမီတာ25 kHz 11.965လိုင်းဒိုမီတာ32 kHz 9395တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။အခုဒုတိယပိုင်းနာယူဝက်မှာနားဆင်ရမှာကတော့
အင်အားကတော့အစင်ကာလကိုစကားပြောလို့ခဲ့တယ်။အင်အားကြီးရဲ့သူဟာကာလတစ်ခုမှာတော့တစ်ခါတည်းမှာအဓမ္မတွေကအနိုင်ရတရားရုံရှိပါတယ်
သူယုံကြည်ရာအစီအစဉ်မှာ88မျိုးဆက်ကောင်းဆောင်မင်းကိုနိုင်ရဲ့ဘာရီယုံကြည်တယ်လဲဆိုတဲ့ဟာတွေကိုနားဆင်ရဖို့ရှိပါတယ်။ဒါအပြင်ဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာကိုလည်းထုတ်နေပေးဖို့ရှိပါတယ်။အခုတော့ကျမတို့တနင်္လာနေ့ညတိုင်းတင်ဆက်နေကြစီးပွားရေးကဏ္ဍကိုထုတ်လွှင့်မှာပါ။မြန်မာနိုင်ငံအပါအဝင်အာရှပစိဖိတ်ဒေသတိုင်းပြည်တွေကအစိုးရရဲ့အနေနဲ့အခွန်စနစ်ပြုပြင်ပြောင်းလဲဖို့ဝင်ဝေမညီမျှမှုအထူးသဖြင့်အလုံးလက်မဲ့လူငယ်တွေရဲ့ပြဿနာတွေကိုဖြေရှင်းဖို့လိုအပ်ချက်တွေနဲ့အတူစီးပွားရေးဖွံ့ဖြိုးမှုတွေဟာလည်းအားနည်းနေစေဖြစ်တဲ့အကြောင်းကုလသမဂ္ဂရဲ့အစဉ်ခန်းစာတစ်ကဖော်ပြခဲ့ပါတယ်။စီးပွားရေးအားကောင်းလာမယ်လို့ခန့်မှန်းထားတဲ့တစ်ချိန်တည်းမှာပဲငွေကြေးဖောင်းပွားမှုတိုးမြင့်လာတဲ့အနေအထားကိုလည်းဒီအစဉ်ခန်းစာကထောက်ပြထားပါတယ်။ကုလသမဂ္ဂလက်အောက်ခံ SCAP လို့ခေါ်တဲ့အာရှနဲ့ပစိဖိတ်ဒေသဆိုင်ရာစီးပွားရေးနဲ့လူမှုရေးဖွံ့ဖြိုးတိုးတက်မှုစင်တာကနေထုတ်ပြန်တဲ့အစီရင်ခံစာအကြောင်းဒီတစ်ပတ်စီးပွားရေးကဏ္ဍမှာကိုအောင်ကသုံးသပ်တင်ပြထားပါတယ်ရှင
်မြန်မာနိုင်ငံရဲ့စီးပွားရေးဟာဒီနှစ်အတွင်းခုနှစ်ရာခိုင်နှုန်းကျော်နဲ့ဆက်လက်တိုးတက်လာလိမ့်မယ်ဆိုပြီးကုလသမဂ္ဂရဲ့အစီရင်ခံစာကဖော်ပြထားပါတယ်ဒါပေမဲ့လက်စမီမရနိုင်သေးတာဘဏ်လုပ်ငန်းနဲ့ငွေရင်းနှီးမရနိုင်သေးတာတယ်လီဖုန်းဆက်သွယ်မှုတွေမှာဆိုရင်လဲကမ္ဘာမှာအနှိမ့်ကျဆုံးစည်းရုံးဝင်ဖြစ်ရှိနေသေးတာတွေဟာစီးပွားရေးဖွံ့ဖြိုးမှုအတွက်အဓိကဆင်ခုံမှုတွေအဖြစ်ရှိနေသေးပဲလို့လဲ UNSCAP ရဲ့အစီရင်ခံစာကဖော်ပြထားပါတယ်စီးပွားရေးကဏ္ဍမှာတိုးတက်သင့်သလောက်တိုးတက်ဖို့ဆိုရင်ဒီပြဿနာတွေကိုဖြေရှင်းဖို့လိုမယ်လို့ရန်ကုန်စီးပွားရေးတက်သူကငင်းစားဒုတိယပါမောက်ခချုပ်ဦးကျော်မင်းထွန်းကပြောပါတယ
်အဓိကကခွန်ရှိရတဲ့နှုန်းရှိတယ်ဒီကမကတိုးဖို့လိုတယ်အဲ့ဒီတော့အဓိကအရေးကြီးဆုံးအချက်ကခုန infrastructure လို့ပြောတဲ့အတိုင်းပဲသူတို့ကနှစ်ချက်ပေါ်ရှိတာပေါ့တစ်ခုကပါလဲဆိုတော့ asset ပေါ့ asset ကလည်းကျွန်တော်တို့ကနိုင်ငံခြားကြီးကြီးနော်မှုဝင်မယ်ဆိုတာလဲသူတို့လည်းနည်းနည်းနှောက်နေရတဲ့အကြောင်းအရဒီ asset ကကျွန်တော်တို့ကဘယ်လိုလောက်လောက်နဲ့ဟိုအချင်းအရင်မပြတ်ပေါ့လေရနိုင်မှုအချင်းကြီးအခုကလုံးနေရုံပဲအခုအခါမှာဒီ telecom ပေါ့ company တစ်ခုကျွန်တော်တို့က license ပေးလိုက်ပြီ telecom ကအဲ့လိုကြောင်လဲသွားလို့ရှိကိုစီးပွားရေးတိုးတက်မှုတော့တော်တော်လေးအချိန်နဲ့လိုက်လာမှာပဲ
စီးပွားရေးကဏ္ဍမှာတိုးတက်လာပြီမဲ့တစ်ဖက်မှာလဲငွေကြေးဖောင်းပွားမှုနှုန်းဟာပြီးခဲ့တဲ့နှစ်က5.8 ရာခိုင်နှုန်းကနေ6.6ရာခိုင်နှုန်းထိမြင့်တက်လာနိုင်တဲ့အကြောင်းကိုလည်းအစိုးရခန်းစာကဖော်ပြထားပါတယ်။စီးပွားရေးလုပ်ငန်းချက်တွေမှုကြောင့်နိုင်ငံရဲ့ခြားကငွေကြေးကူညီထောက်ပံ့ယူရတာတွေကလည်းဒီလိုငွေကြေးဖောင်းပွားမှုကိုဖြစ်ပေါ်စေတာပါ။ဒါကြောင့်ငွေကြေးဖောင်းပွားမှုကိုထိန်းချုပ်ဖို့တစ်ဖက်ကပြင်ဆင်ထားမှသာစီးပွားရေးတိုးတက်မှုနှုန်းပေါ်ရိုက်ခတ်မှုကိုရှောင်ရှားနိုင်မှာဖြစ်ကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါရစေ။ဒီ
တော့ငွေဖောင်းပွားရတဲ့ဆိုတဲ့ပြားကျတို့ဝယ်တဲ့အာတလာတာပေါ့။ရတဲ့ဥပဒေနဲ့ဝယ်တဲ့အခါမှာကျွန်တော်တို့ကဝယ်နိုင်တဲ့အားကျသွားတာပေါ့အဲ့တော့ဒါကိုဆက်ပြီးတော့မတည့်အောင်ဆိုရင်တော့နီလာကတော့ဒါ conventional measure တော့ကျွန်တော်တို့က fiscal နီလာလို့ခေါ်တဲ့ဘဏ္ဍာရေးပေါ့အကွန်ဘဏ္ဍာရေးနီလာနဲ့ကျွန်တော်တို့ကအစိုးရနေပြီးအသုံးစိတ်ကြည့်ဘူးစိတ်ကြည့်စီနဲ့အသုံးစိတ်မှုကိုချွေတာမယ် fiscal နီလာနဲ့နည်းလေးပြန်ပြီးတော့ slow down ပြအောင်လုပ်ရမယ်အဲ့ဒီဘက်ကငွေကြေးနီလာနဲ့ကြာပြန်တော့လေကျွန်တော်တို့ကငွေကြေးပမာဏတွေပေါ့အရန်တိုးမလာအောင် control ပေါ့ ဟိုဘန်ကလိုရမယ်ဆိုတော့ဒါကတော့ဟိုစတန်ဒတ်မက်ရှာစီပဲဒီလိုပဲလုပ်ကြမှာပဲ
စမှုထွန်ကားတဲ့နိုင်ငံကြီးတွေကစီးပွားရေးကြဆင်းမှုတွေဟာအာရှပစိဖိတ်ဒေသရဲ့ဖွံ့ဖြိုးမှုတွေကိုပါရိုက်ခတ်နေတဲ့အကြောင်းကလတမကအာရှပစိဖိတ်ဆိုင်ရာစီးပွားရေးနဲ့လူမှုရေးရာကော်မရှင် UNSCAP ရဲ့အစိုးရကန်စာကဖော်ပြပါရတယ်။အမေရိကန်ပြည်ထောင်စုမှာငွေကြေးဆိုင်ရာမူဝါဒတွေကိုပြန်လည်တင်းကျပ်လာနေတာတွေကဖွံ့ဖြိုးဆဲနိုင်ငံတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယနိုင်ငံတွေအပေါ်အဓိကရိုက်ခတ်လာမဲ့အလားအလာတွေရှိနေတာအပြင်မြန်မာနိုင်ငံလိုတိုင်းပြည်တွေအပေါ်မှာလည်းရိုက်ခတ်နိုင်မှုရှိနေသေးတဲ့အကြောင်းဦးကျော်မင်းထွန်းကအခုလိုဆက်ပြောပါရတယ်။
ကျွန်တော်အာရှအောင်ရှိတော့အာရှအောင်နိုင်ငံဒီပေါ်မှာတော့ဟိုအင်းတက်ကတော့လေလေများတော့ရောက်ပါတယ်ဘလောက်တိုင်းတာဆိုတော့မှန်းလို့မရဘူးပေါ့ပုံစံကြီးနိုင်ငံကြီးရဲ့ဝေအားဟိုတကယ်လို့ညော့သွားမယ်ဆိုရင်ဝေနေအားညော့မယ်ဆိုရင်ကျွန်တော်ရဲ့ဒီတိုးတက်မှုအတွက်လည်းနည်းနည်းတော့အကျိုးတရားမှုရှိမှာပေါ့လေ
ဒါပြင်ဒေတာရင်းမှာလူငယ်တွေအလုံးလက်မဲ့ဖြစ်နေတဲ့ကိစ္စကိုလည်းကုလသမဂ္ဂအစိုးရကန်စာကထောက်ပြထားပါတယ်အာရှပစိဖိတ်ဒေတာကအသက်15နှစ်ကနေ24နှစ်ကြားလူငယ်အမျိုးသားနဲ့အမျိုးသမီးဥယျာဉ်839တန်းနီးပါးအတွက်ပညာရေးနဲ့ကျွမ်းကျင်မှုဆိုင်ရာသင်တန်းတွေကြားမှတန်းတူညီမျှမှုရှိရှိခံစားနိုင်မဲ့အလို့အကန့်ဈေးကွက်တွေဖန်တီးနိုင်မှုလည်းလိုအပ်နေတယ်လို့အစိုးရကန်စာကဖော်ပြထားပါတယ်မြန်မာနိုင်ငံမှာလှုပ်သားအင်အားပေါ်များပေမဲ့အစိုးရအနေနဲ့ပြပရင်းနှီးမြှုပ်နှံမှုတွေပုံမှန်များရလာဖို့အတွက်ဆိုရင်ရင်းနှီးမြှုပ်နှံသူတွေအတွက်အာမခံချက်ရှိဖို့လိုတဲ့အကြောင်းကိုလည်းဦးကျော်မင်းထွန်းကအခုလိုထောက်ပြပါတယ်
ကျွန်တော်တို့ကဒီလိုဘာတွေအာမခံပြီးရမယ်ဘာတွေပြန်လုပ်ပြီးရမယ်ဆိုတော့ကျွန်တော်ကပြောတဲ့စကားပဲကျွန်တော်တို့ဒီယုံကြည်မှုပေါ့ trust ကိုပဲကျွန်တော်တို့ကကျွန်တော်တို့အစိုးရဒီကနပြောလို့ပေါ့ပြောင်းလဲမသွားနိုင်တော့ဘူးနောက်ပြီးတော့အရင်လိုဟဲ့လားဟိုလှုပ်ရှားလှုပ်တဲ့ဟို arbitrary ပေါ့အဲ့လိုမျိုးမလုပ်တော့ဘူး policy နဲ့မူချပြီးတော့ကျွန်တော်တို့ကဒီလူတိုင်း process ကြီးသွားနိုင်မယ်ဆိုတာလေအဲ့ဒါတွေကတော့ဒါဟိုနိုင်ငံတကာရဲ့ယူနီဖောင်းမှုအတွက်ကျွန်တော်တို့ယုံကြည်မှုပဲ
နှစ်20အတွင်းပထမဆုံးအကြိမ်ဖြစ်ကျင်းပခဲ့တဲ့2010ခုနှစ်ရွေးကောက်ပွဲပြီးချိန်ကစလို့မြန်မာနိုင်ငံတွင်နိုင်ငံရေးပြုပြင်ပြောင်းလဲမှုအချို့စတင်လာခဲ့တာပါ။တိုင်းပြည်အတွင်းနိုင်ငံရေးစီးပွားရေးနဲ့တခြားကဏ္ဍတွေမှာပါအစိုးရအနေနဲ့ဖြေလျှော့ပေးလာခဲ့ပြီးတဲ့နောက်ပြည်ပကလာရောက်ရင်းနှီးမြှုပ်နှံမှုတွေလည်းရှိလာခဲ့ပါတယ်။ဒါပေမဲ့လည်းရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်ရှေ့ဆက်ပြုပြင်ပြောင်းလဲရမယ့်ကိစ္စတွေကတော့အများအပြားကြံရှိနေစေဖြစ်ကြောင်းပါခင်ဗျာ။
ဒီတစ်ပတ်စီးပွားရေးကဏ္ဍအတွက်ကိုအောင်ကစီစဉ်တင်ဆက်သွားတာပါရှင်အခုတော့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြားရအောင်ပါရှင
်သောတာရှင်များရှင်မြန်မာနိုင်ငံအနေနဲ့ပထမဆုံးအချိန်အာဆီယံအလှည့်ကျဥက္ကဋ္ဌအဖြစ်တာဝန်ယူချိန်ကစလို့ပြုပြင်ပြောင်းလဲမှုတွေဘလောက်အထိတွေ့ကြရပြီးပါပြီလဲပြင်းစရာဘာတွေကြံအောင်မဲလို့ယူဆကြပါတယ်ဆိုတာကိုအင်္ဂါနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလို့တဲ့သောတာရှင်တွေအနေနဲ့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကို VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုကြိုတင်ပေးပို့ထားလို့ရပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ burmese@voanews.com ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ email လိပ်စာက burmese@voanews.com ဖြစ်ပါလေရှင်။ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုတော်တာရှင်တွေကိုဖိတ်ခေါ်ပါလေရှင်။
VOA ကထုတ်လွှင့်နေတဲ့ဒိုက်ရိုက်လေးလိုက်အစီအစဉ်တွေမှာသောရရှင်တွေရဲ့အမြင်တွေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။ဆက်လက်ပြီးတော့မဆုမြတ်မုံရဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုတင်ဆက်မှာပါ
။ IT လောကမှာအလုပ်အသစ်တွေကိုစဉ်းစားလို့ရှိရင်လေအခုလစားရဲမကဘူး။တခြားခန်းစားပိုင်ခွင့်တွေရပိုင်ခွင့်တွေအတွက်ပါထည့်ပြီးတော့စဉ်းစားဖို့ပို့ပြီးတော့အရေးကြီးလာပြီဆရာ
အဲ့ဒါကတော့ဘယ်လို့မဆိုစဉ်းစားသင့်တယ်မဟုတ်ဘူးလားဗျာ
ဟုတ်တော့ဟုတ်ပါတယ်ဒါပေမဲ့တခြားအလုပ်တွေထက်ကိုဒီ IT အလုပ်ခွင့်တွေမှာလစားတဲ့တခြားပေးတဲ့အကျိုးခန်းစားခွင့်တွေကလည်းတော်တော်လေးကိုထူးတယ်လေနောက်တကယ်ကိုတော်တဲ့ထက်တဲ့သူတွေကိုရနိုင်ဖို့အတွက်ကုမ္ပဏီတွေကသူ့ရက်ငါပို့ပြီးတော့အပြိုင်ဆွဲဆောင်နေကြတယ်ရှင်
အမေရိကမှာဒီအလုပ်ရှာနေသူတွေအတွက်တော်လေးအထောက်အကူဖြစ်တဲ့ Glassdoor website မှာလည်းဘယ်ကုမ္ပဏီတွေမှာဘယ်လိုမျိုးအကျိုးအမြတ်တွေပေးတယ်ဆိုတာကိုအခုဒီသူ့ရဲ့ website မှာအသေးစိတ်ထပ်ဖြည့်လိုက်တယ်မဟုတ်လားဗျာ
ဟုတ်တယ်လေ Glassdoor ကဘယ်ကုမ္ပဏီတွေကဘယ်လိုလစာပေးတယ်အလုပ်ခွေအနေထားတွေကဘယ်လိုရှိတယ်ဆိုတာကိုသုံးသပ်ပြနေတဲ့ website မလားအခုတော့ဘယ်လိုမျိုးရပိုင်ခွင့်ခန်းစားခွင့်တွေပါပေးတယ်ဆိုတာကိုအဓိကသိနိုင်ဖို့အတွက် benefit review ဆိုပြီးတော့ကိုသူတို့ website မှာထပ်ပြီးတော့ဖြည့်လိုက်တာလေအဲ့တော့ဘယ်ကုမ္ပဏီပဲဖြစ်ဖြစ်အဲ့ဒီကုမ္ပဏီမှာလက်ရှိအလုပ်လုပ်နေတဲ့သူတွေအလုပ်လုပ်ခဲ့ဘူးတဲ့သူတွေကိုယ်တိုင်ကိုယ်ကဒီခန်းစားခွင့်တွေကိုသုံးသပ်ပြနိုင်ပါတယ
်ကိုယ့်ရဲ့နာမည်ကိုပြောစရာမလိုဘဲနဲ့ယာရူအစင်းနဲ့အမြဲတမ်းဝန်ထမ်းလားအချိန်မှန်းဝန်ထမ်းလားဆိုတာကိုပြောပြဖို့လိုပါတယ်နောက် Glassdoor ကအချက်တွေခွဲပြီးတော့မေးထားတဲ့အထက်မှာဘာတွေပါလဲဆိုတော့ကုမ္ပဏီကဝန်ထမ်းတွေအတွက်ကျန်းမာရေးစောင့်ရှောက်မှုစိတ်ကျန်းမာရေးကုကျန်းမာရေးအတွက်ဘယ်လိုမျိုးအထောက်အကူတွေပေးသလဲဆိုတာပါပါတယ်နောက်ကိုယ့်ရဲ့ဝင်ငွေကိုဘယ်လိုစုဆောင်းလို့ရလဲပင်စင်အတွက်ဘယ်လိုမျိုးစုဆောင်းပေးထားသလဲဆိုတာမေးပါတယ်နောက်ဒီကိုယ့်ရဲ့မိသားစုအတွက်အကျိုးခံစားခွင့်တွေဘယ်လိုရှိသလဲဆိုတာမေးပါတယ်။တနစ်ကိုလစာနဲ့ခွင့်ဘယ်လောက်ပေးသလဲဆိုတာလည်းပါပါတယ်။တခါဒီကိုယ့်ရဲ့ပညာရေးတိုးတက်ဖို့အတွက်ကျောင်းတွေတန်းတန်းတွေတက်မယ်ဆိုရင်ကုမ္ပဏီကဘယ်လိုမျိုးအထောက်ပံ့တွေပေးသလဲဆိုတာလည်းမေးတယ်။အဲ့ဒါတွေအပြင်တခြားခံစားခွင့်တွေဥပမာဆိုရင်နေ့လယ်စာကျွေးလားဝန်ထမ်းလျှော့ဈေးရလားဆိုတာမျိုးတွေကိုပြောပြနိုင်ကြပါတယ်
။ကုမ္ပဏီတော်တော်များများဝန်ထမ်းတွေကလည်းဒီသူတို့ရတဲ့ခံစားခွင့်တွေကိုသူများတွေသိနိုင်ကြဖို့ဆိုပြီးတော့အဲ့ဒီမှာသွားပြီးတော့ရေးကြတယ်လေ။အဲ့ဒီထဲမှာIT ကုမ္ပဏီတွေကပေးတဲ့အကျိုးခံစားခွင့်တွေကတော်တော်လေးကိုထူးခြားလို့ IT ဆောင်းပါးတွေမှာအကျယ်တဝင့်ရေးစရာဖြစ်နေတယ်
။အလုပ်ရှာကြတဲ့သူတွေအနေနဲ့ဘယ်ကုမ္ပဏီတွေကဘာတွေကမ်းလှမ်းနေဆိုတာကိုနှမ်းရှင်သုံးသပ်နိုင်ကြတဲ့အထက်မှာစောစောကပြောတဲ့ဒီရပိုင်ခွင့်ခံစားခွင့်တွေကြတော့သေးစိတ်မသိနိုင်ကြဘူးလေ။ဒါကြောင့်မလို့အဲ့ဒီကုမ္ပဏီကကိုနဲ့ကိုက်မကိုက်ဆိုတာကိုဆုံးဖြတ်နိုင်ကြဘူးခုလိုလုပ်ပေးရတာဖြစ်တယ်လို့ Glassdoor ကုမ္ပဏီရဲ့အကြီးအကဲအရှိ Alison Willoughby ပြောရကူလဲဆောင်းပါးတွေမှာကူကားကြပါတယ်။ဒီခန်းစားခွင့်တွေကအလုပ်သမားတွေရဲ့ကုမ္ပဏီအပေါ်မှာကျင့်တဲ့အားရမှုရှိမရှိဆိုတဲ့အပေါ်မှာအများကြီးသိအောင်မှုရှိတယ်လို့သူကဆိုရပြ
။စီးပွားရေးနဲ့ပတ်သက်တဲ့သတင်းတွေကိုသုံးသပ်ရေးပြနေတဲ့ Market Watch ဆိုတဲ့ website မှာတော့ပေးတဲ့လစာကတခြားကုမ္ပဏီတွေထက်ကိုနည်းနေပေမဲ့လည်းခန်းစားခွင့်တွေသိပ်ကောင်းတဲ့အလုပ်ကိုရွေးချယ်ဖို့အတွက်စဉ်းစားကြတဲ့သူက59ရာခိုင်နှုန်းလောက်ရှိတယ်လို့ရေးတယ်လေ။အလုပ်သမားတွေရဲ့အကျိုးခန်းစားခွင့်တွေအတွက်ကုမ္ပဏီတွေကတစ်နှစ်တစ်နှစ်ကိုဒေါ်လာတန်းချီပြီးတော့သုံးကြတယ်တဲ့။တချို့ကုမ္ပဏီတွေဆိုလို့ရှိရင်အထူးအတိုင်ပင်ခံတွေကိုငှားပြီးတော့တော့မှဒီတခြားကုမ္ပဏီတွေနဲ့အပြိုင်ခံစားခွင့်တွေပေးနိုင်အောင်လို့လုပ်ကြရတဲ့အဲ့ဒါမှပဲတိတ်တော်တဲ့သူတွေသူတို့စီမှာအလုပ်လုပ်ချင်လာအောင်လို့ဆွဲဆောင်နိုင်မှာဖြစ်တယ်လို့ Glassdoor ရဲ့ဒီစွမ်းရည်ပိုင်းဆိုင်ရာအခြေအနေ Will Stanley ပြောတာကိုလည်းရေးပြထားပါတယ
် Fox စီးပွားရေးသတင်း website မှာတော့နာမည်ကြီး IT ကုမ္ပဏီကြီးတွေကသူ့ရဲ့ဝန်ထမ်းတွေဘယ်လိုပြောင်းထားလဲဆိုတဲ့ခေါင်းစဉ်နဲ့ဒီ IT ကုမ္ပဏီဝန်ထမ်းတချို့ပြောထားတာကိုပြန်လည်ဖော်ပြထားတယ်ဗျGoogle, Facebook, Microsoft စတဲ့လူသိများတဲ့ကုမ္ပဏီတွေမှာထူးခြားတဲ့ခံစားခွင့်တွေဘာတွေလဲဆိုတာပြောထားတာပါဗျာ။ဥပမာဆိုလို့ရှိရင် Google မှာဆိုလို့ရှိရင်ဝန်ထမ်းတွေကိုယ့်ရဲ့လေ့ကျင့်ကလုပ်နိုင်ဖို့ gym ရှိတယ်။နောက်ကျန်းမာရေးနဲ့ညီညွတ်တဲ့အစားအသောက်တွေအခမဲ့ကျူတယ်လို့ Google ရဲ့လက်ရှိအကြီးအကဲဝန်ထမ်းတယောက်ကရေးပါတယ
်။ Facebook ကုမ္ပဏီရဲ့ဒီလက်ရှိ engineer တယောက်ကလည်းသူတို့ Facebook ကတဲ့ Google ကုမ္ပဏီပြီးလို့ရှိရင်ဒုတိယမြောက်ခံစားခွင့်တွေကောင်းတဲ့ကုမ္ပဏီဖြစ်မယ်ဆိုပေမဲ့သူတို့စီမှာလည်းအစားအသောက်အတွက်ရောဒီကိုလဲလှုပ်ရှားအားကစားနိုင်ဖို့အတွက်ပါကုမ္ပဏီကစီစဉ်ပေးထားတယ်လို့ဆိုရဲ။နောက် Apple ကုမ္ပဏီမှာအလုပ်လုပ်ခဲ့တဲ့သူတယောက်ပြောတာကတော့သူတို့စီမှာရုံးတက်လို့ရှိရင်ဝစ်ချင်တာကိုဝစ်နိုင်တယ်တဲ့။တချို့ဆိုလို့ရှိရင်နင်ဂျာလိုမျိုးဝစ်လာတဲ့သူတွေတောင်မှရှိတယ်ဆိုပဲ။နောက်ပြီးတော့ Apple computer တို့ iPhone iPad တို့နောက် Apple ရဲ့ software တွေကိုဝန်ထမ်းတွေကဝယ်ကျင်နေဆိုရင်လည်းဒီဝန်ထမ်း short ဈေးတွေကဘာတွေကဘလောက်ရတယ်လဲဆိုတာကိုပြောထားတယ်ရှင့
်ဝန်ထမ်းတွေအညောင်းညာပြအောင်နှိပ်ပေးတာတို့နောက်ဒီရုံးမှာအခမဲ့ဘီယာတောက်နိုင်အောင်လုပ်ပေးထားတာတို့ကို့အတွက်တင်မကောက်အိမ်မှာမွေးထားတဲ့အိမ်မွေးသစ်ဆန်အတွက်ပါကျမကြီးအာမခံပေးတာတို့ကလေးမွေးလို့ရှိရင်လနဲ့ချီပြီးတော့ခွင့်ယူနိုင်တာတို့ကလည်းဒီအဲ့ဒီထိတ်တန်း ID ကုမ္ပဏီတွေကပဲပြီးတဲ့အကျိုးမြတ်တွေပဲလေဒါပေမဲ့ဒီလိုမျိုးရောက်ပိုင်ခွင့်တွေခန်းစားချက်တွေရှိပေမဲ့တကယ်လက်တွေ့ခန်းစားနိုင်ဖို့အခြေအနေလူသေးတယ်ဆိုတာကို Google မှာဒီ Program Manager လို့ဖွင့်သူတယောက်က Glassdoor website မှာသုံးသပ်ရေးထားတာကလည်းစိတ်ဝင်စားစရာကောင်းပါလေ
။သူကဘာရေးထားလဲဆိုတော့အဲ့ဒီခန်းစားပိုင်ခွင့်တွေရတဲ့ကိုယ်အဲ့ဒီအလုပ်မှာဆက်ပြီးတော့လုပ်ချင်နေအောင်ပို့ပြီးတော့အလုပ်တွေပြင်းပြအောင်လို့လုပ်ထားတဲ့ဟာတွေပဲတဲ့ကိုယ့်ရဲ့ရုံးပိတ်ရဲ့ခွင့်ရက်တွေမှာအလုပ်လုပ်ပါလို့ဒီအထက်အရာရှိတွေကဘယ်တော့မှမပြောပါဘူးတဲ့ဒါပေမဲ့အဲ့ဒီအချိန်တွေမှာလဲကိုကအလုပ်လုပ်နေတဲ့အလေးအထားဖြစ်အောင်လို့ကုမ္ပဏီကလုပ်ထားတယ်တဲ့ဝန်ထမ်းတွေကိုအလုံးမလုံးရမနေနိုင်တဲ့သူမျိုးတွေဖြစ်အောင်လို့ပုံသွင်းလိုက်တာဖြစ်တယ်လို့သူကဆိုထားပါတယ်ဆိုတော့သူပြောသလိုပဲဒီမနေ့တနာရီနှစ်နာရီသုံးနာရီအထိအလုပ်နဲ့ဆိုင်တဲ့ email တွေပို့နေရတဲ့အလုပ်ခွင့်မျိုးမှာလစာကောင်းကောင်းအပြင်ဆော့ဆော့ပြောတဲ့ထူးထူးခြားခြားခံစားပိုင်ခွင့်တွေရတယ်ဆိုရင်ရောတကယ်ပဲအကျိုးရှိသလားဆိုတာအလုပ်ရွေးချယ်တဲ့သူတွေဘက်ကစဉ်းစားစရာတစ်ခုဖြစ်မယ်ထင်ပါတယ်ရှင်
စုမြတ်မွန်တင်ဆက်နေတဲ့ဘလော့ဂါရီပြောသမျှအစီအစဉ်မှာရှင်တနင်္လာနေ့ညတိုင်းမှာထုတ်လွှင့်နေပါတယ်အခုတော့ဒီနိုင်ငံတကာကအမှုပညာရှင်လောကပေါ့နော်သတင်းဖျော်ဖြေရေးအစီအစဉ်နဲ့ပတ်သက်ပြီးတော့တက်တန့်ရောင်သတင်းလွှာမှမဲအေးတန်နာကျော်ကနေပြီးတော့တင်ဆက်နေပါတယ်နားဆင်ကြည့်ရအောင်ပါရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပျော်ရွှင်ပေါ်ပါကြပါစေဒီတစ်ပတ်သက်တမ်းရောင်သတင်းတော်မှာတော့ဝါရှင်တန်မြို့မှာအကြီးဆုံးဖြစ်လာမဲ့ရှေးဟောင်းအဆောက်အုံဟိုတယ်ပိုင်ရှင်ကျင်းပပေးတဲ့အခမ်းအနားပြီးတော့တောင်ကိုရီးယားကမင်းသမီးထိုင်ဝမ်ကိုဗားများသွားလုပ်တာပါလေဒီလိုကမ္ဘာတော်တန်းကနာမည်ကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါAmerican can rock out like a superstar. American ပြည်အောင်စု Washington မြို့တော်က Pennsylvania Avenue လမ်းပေါ်မှာတည်ရှိတဲ့1890ကာလအစရိုင်ဟောင်းအဆောက်အုံကိုတန်း200တန်းဟိုတယ်ဖြစ်နေအသွင်ပြောင်းပြီးတော့ပြုပြင်ပြောင်းလဲမဲ့အထိမ်းမှန်အခမ်းအနားကိုဇူလိုင်လ23ရက်နေ့ကခရီးရနာကျင်းပခဲ့ပါတယ်။အဲ့ဒီအခမ်းအနားမှာဒီဟိုတယ်ပိုင်ရှင်တထေးကြီး Donald Trump က
We will produce one of the great hotels anywhere in the world. It's the most exciting location.Right between Congress and the White House on Pennsylvania Avenue.
ကဘာဝမှာအဆင့်အတန်းအမြင့်ဆုံးဟိုတယ်ကြီးတစ်ခုဖြစ်နေကျွန်တော်တို့ဖန်တီးပြမှာပါ။ဒီမှာစိတ်လှုပ်ရှားစရာအကောင်းဆုံးကတော့ဒီဟိုတယ်ရဲ့တည်နေရာပါပဲ။ Congress လွှတ်တော်နဲ့သမ္မတအင်ဗျူရောကြား Pennsylvania လမ်းမပေါ်မှာတည်ရှိမှာပါ။ဒီဟိုတယ်ကြီးဖြစ်တည်လာလို့အလုပ်နေရာပေါင်းများစွာလဲပေါ်ထွက်လာပါလိမ့်မယ်။စောက်လို့ရေးမှာရောနောက်ဒီနေ့တစ်နှစ်ခွဲကြာတဲ့အခါဒီဟိုတယ်ဖွင့်နိုင်တဲ့အခါမှာဒီဟိုတယ်မှာအလုပ်လုပ်ကြမဲ့ဝန်ထမ်းတွေနေရာတွေရောအလုပ်နေရာတွေအများကြီးပေါ်ထွက်လာမှာပါလို့တထေးကြီး Donald Trump ကပြောသွားခဲ့ပါတယ်။သူကဒီလိုမျိုးသမိုင်းဝင်ရှေးဟောင်းအဆောက်အုံကိုပြင်လဲပြုပြင်ထိန်းသိမ်းတဲ့နေရာမှာကုန်ကြမဲ့ငွေကြေးအလုံးကိုလုံးဝကိုယူဆိုင်မှာမဟုတ်ဘူးလို့ပြောထားခဲ့တာပါ
။ I promise you this will be a truly great not only hotel but economic developmentproject
ဒီဟိုတယ်ကတိတ်ကောင်းမွန်တဲ့ဟိုတယ်တစ်ခုအဖြစ်တင်မကပါဘူးစီးပွားရေးဖွံ့ဖြိုးရေးစီမံကိန်းလည်းဖြစ်တယ်ဆိုတာကျွန်တော်အာမခံပါတယ် DC အတွက်အကျိုးလဲရှိတဲ့အပြင်နိုင်ငံအတွက်ပါအကျိုးဖြစ်ထွန်းမဲ့တစုံတရာပါလို့ဖွံ့ဖွဲအခမ်းအနားမှာမစ္စတာထရမ်ကပြောသွားခဲ့ပါတယ်တန်ပေါင်းများစွာအကုန်ကျခံပြီးတော့ဒီဟိုတယ်ကိုပြင်ဆင်ပြီးသွားရင်တော့ဟိုတယ်မှာဧည့်သည်တွေတက်ခေါ်လို့ရမယ်အခန်း290ပါဝင်မှာဖြစ်ပြီးတော့ဒီစီမှာအကြီးဆုံးဟိုတယ်ဖြစ်ပါလိမ့်မယ်အခန်းတိုင်းမှာလည်း Crystal မီးဆိုင်တွေတက်ဆင်ပြီးတော့တစားဆင်ထားမှာပါဒီ Old Post Office စားလိုက်ဟောင်းအဆောက်အုံဟာ American စားလိုက်ဌာနနဲ့ Washington မြို့တော်စားလိုက်တို့အတွက်ဆောက်လုပ်ခဲ့တာဖြစ်ပြီးတော့အမြင့်ပေ300ပေရှိတဲ့အတွက် Washington မှာအမြင့်ဆုံးအဆောက်အုံတစ်ခုလည်းအပါအဝင်ဖြစ်ပါတယ်1934ခုနှစ်နောက်ပိုင်းမှာတော့အဲ့ဒီအဆောက်အုံမှာပြည်ထောင်စုအစိုးရအဖွဲ့မျိုးစုံရုံးထိုင်ခဲ့ကြတာပါGSA လို့ခေါ်တဲ့အစိုးရရဲ့အင်ချမ်းမြေဆိုင်ရာဌာနကဒီအဆောက်အုံကိုထိုက်ထိုက်တန်တန်အသုံးမချခဲ့ဘူးလို့အကဲဖြတ်ခဲ့ပြီးတဲ့နောက်2012ခုနှစ်မှာတော့ဒီအဆောက်အုံကိုအကောင်စားဟိုတယ်တစ်ခုဖြစ်နေပြောင်းလဲဖို့ Trump Hotel Collection ကို GSA ကရွေးချယ်ခဲ့ပါတယ်။ဒီဟိုတယ်ပြင်ဆင်ရေးအတွက် The Trump အဖွဲ့ကပဲငွေကြေးထည့်တာပါ။ပြီးသွားရင်တော့ Trump International Hotel The Old Post Office Building ကိုခေါ်မှာပါ။ဒီဟိုတယ်ကို2016ခုနှစ်မှာဖွင့်လှစ်နိုင်ဖို့အစီအစဉ်ထားပါတယ်ရှင်။အင်းကြီးကဘော်လင်းနဲ့မင်းသမီးငယ်လေးဆလီနာဂိုမက်စ်တယောက် Los Angeles မြို့ကသူ့ရဲ့ရုပ်ရှင်ဇာတ်ကားမိတ်ဆက်အထူးပွဲမှာပရိသတ်တွေနဲ့ဓာတ်ပုံအတူတူတွေ့ရိုက်ခံခဲ့ပါတယ်။ Behaving Badly ရုပ်ရှင်အထူးပွဲကိုဒီအသက်22နှစ်အရွယ်ဆလီနာဂိုမက်စ်အဖြစ်ဇက်လိုက်မင်းသား Net Wolf လဲတက်ရောက်လာခဲ့တာပါ။ဒီဇာတ်ကားကိုရိုက်ကူးနေတော့ကပြက်လိုက်ပြန်ဆက်လိုက်ဖြစ်နေတဲ့သူ့ရဲ့ရည်စားအဆိုတော် Justin Bieber ရိုက်ကွင်းကိုခဏခဏလာလေတယ်လို့ဒီဇာတ်ကားဒါရိုက်တာကပြောပါတယ်။ဒီစကားမှာတော့မှ Justin Bieber ကထောင်သားအခန်းမှာဧည့်သည်တယောက်ဆောင်ဖြစ်နေဝင်ပါပေးလိုက်သေးတယ်လို့သူကဆိုပါတယ်။ဒီကောင်လေးကအရန်ချစ်ဖို့ကောင်းပါတယ်။လာလည်ရင်တိတ်တိတ်ဆိတ်ဆိတ်ပါပဲ။သူလာရင်တော့ paparazzi သတင်းတောက်တွေပါလာတော့တာပါလို့ Director Tim Garrett ကပြောသွားပါတယ်။ Selena Gomez ရဲ့ Behaving Badly ရုပ်ရှင်စကားကိုတော့ပြီးခဲ့တဲ့သတင်းဘက်ကပဲ American ပြည်အောင်စုမှစပြီးတော့ပြသပါတယ်ရှင်။Get up and dance, take a swing, do your thing. တောင်ကိုရီးယားရုပ်ရှင်မင်းသမီးဂျန်ဂျီဟွန်ဟာဇူလိုင်လနောက်ဆုံးဘက်ကထိုင်ဝမ်ကျွန်းထိုင်ပေမြို့ကိုသွားရောက်ခဲ့ပြီးတော့ Gucci Fashion Show ကိုတက်ရောက်ခဲ့ပါတယ်။ Korea Drama Series တွေနဲ့နာမည်ကြီးတဲ့မင်းသမီးဂျန်ဟာအခုနောက်ဆုံး My Love from the Stars ကျယ်ကျွေချစ်သူရုပ်ရှင်မှာပါဝင်သရုပ်ဆောင်ပြီးတော့သူကထိုင်ဝမ်မှာလည်းတိတ်ကိုလူကြိုက်များတာပါ။သူကလည်းထိုင်ဝမ်ကိုလာလေတာဒါနဲ့ဆို6ကြိမ်တောင်ရှိသွားခဲ့ပါပြီ
။ဒီနေ့မှလည်းဒီကနေ့
ဒီခေါက်လာရတာတိတ်ကိုပြောစရာကောင်းပါတယ်ဖက်ရှင်ရှိုးလာဖို့ဖိတ်ခံရလို့လာပြစ်တာပါ ဒီတစ်ခေါက်က3ရက်နဲ့2ညတောင်နေဖြစ်တယ်လေဟိုဒီဒီလဲရှောက်လဲကြီးလိုက်နိုင်နေဒါကြောင့်မလို့လဲပို့ပြီးတော့ဝမ်းသာမိတယ်လို့မင်းသမီးဂျန်ကပြောသွားပါတယ်ဂျန်ကရုပ်ရှင်မင်းသမီးဖြစ်ခင်မှာ TV မှာအရင်သရုပ်ဆောင်ပြီးတော့မော်ဒယ်လဲလုပ်ခဲ့တာပါ2000တခုနှစ်မှာတော့အရန်ပေါက်သွားတဲ့ My Sexy Gay ရုပ်ရှင်ဇာတ်ကားနဲ့သူကနာမည်ကြီးလာတာဖြစ်ပါတယ်။သူကအဲ့ဒီရုပ်ရှင်ဇာတ်ကားမှာဆုံးသွားတဲ့ရည်စားကိုမမေ့နိုင်နဲ့ခက်ဆော်စွာကောင်မလေးဖြစ်နဲ့တရုတ်ဆောင်ရတာပါ။အဲ့ဒီရုပ်ရှင်ကအာရှနိုင်ငံတွေကရုပ်ရှင်ရုံတွေမှာအကြီးအကျယ်လူဝင်ပြီးတော့သူလဲတခါတဲ့နာမည်ကိုအရန်ကြီးသွားတာဖြစ်ပါတယ်။သူတလောကပဲထွက်တဲ့ရုပ်မြင်သံကြားဇလံ My Love From The Star ဇာတ်ကားနဲ့လဲသူထိတ်ဆုံးမင်းသမီးစင်းကိုပြန်ရောက်သွားတာပါဒီဇာတ်ကားမှာတော့သူကမြေကဘာကိုဆင်းသက်လာတဲ့ဂျိုသားကောင်လေးနဲ့ချစ်မိသွားတဲ့ကောင်မလေးတစ်ယောက်ဖြစ်နေတဲ့တရုတ်ဆောင်ပါလေဒီဇာတ်ကားကတောင်ကိုရီးယားမှာနေမကဘဲနဲ့တရုတ်ဟောင်ကောင်နဲ့ထိုင်ဝမ်မှာလဲလူကြိုက်အရန်များအရန်အားပေးခံရတဲ့ကားဖြစ်ပါတယ်ဒီဇာတ်လံနဲ့ပဲသူကတောင်ကိုရီးယားရဲ့အရန်ကုန်ရှိတဲ့ဖက်ဆန်အမှုပညာစုချင်းမြင်ပွဲမှာအကောင်းဆုံးမင်းသမီးစုရရှိသွားပါတယ်ရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တင်းလာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောပြည့်စုံကြည့်ချင်နေဆိုရင်တော့ရုပ်မြင်သံကြားမှာတင်းငရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။
All have my own yacht. All have my own jet. Painted on the side and bright red.
မဲအစ်တနာကျော်ရဲ့တက်တန်ရောင်တည်င်းလှပါရှင်ဒီစီစဉ်ကိုစနစ်တနင်္ဂနွေမှာထုတ်လွှင့်နေတဲ့ VOA ရုပ်မြင်သံကြားမဂ္ဂဇင်းစီစဉ်မှာလည်းကြည့်ရှုနိုင်ကြပါတယ် VOA မြန်မာပိုင်းကနေပြီးတော့နောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပအဝင်အင်္ဂလိပ်စာသင်ခန်းစာအားကစားကျန်းမာရေးနဲ့ဖျော်ဖြေရေးရုပ်မြင်သံကြားအစီအစဉ်တွေကိုနေ့စဉ်ထုတ်လွှင့်နေပါတယ် Asia Set 7 ဂျိုရုကနေဖန်ယူကြည့်ရှုနိုင်ပါတယ်ရှင်အခုဆက်လက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုထုတ်လွှင့်မှာပါ88မျိုးဆက်ခေါင်းဆောင်ကိုမင်းကိုနိုင်ရဲ့ယုံကြည်ချက်တွေကိုဒီတစ်ပတ်နားဆင်ရမှာပါရှင်မမိုးဖြူကတင်ဆက်ထားပါတယ
်ဒီလိုမျိုးညာနဲ့ကျွန်တော်တို့စဉ်းစားမိကြတယ်ဒီနေ့ကျန်ပြီးတော့ဆက်ကြည့်တဲ့အခါကျတော့ကျွန်တော်တို့ယုံကြည်ခဲ့တာပါလဲဆိုတာကိုသိပါတယ်ဒီကနေ့ကကျွန်တော်တို့ကဒီအချိန်မှာဟိုအိမ်ကမဝိုးတောင်းပြီးတော့ကြောင်းတက်တဲ့အချိန်ပဲတခုရှိတယ်ကျွန်တော်တို့ကဒီကြာကျွန်တော်တို့ဘာလိုက်ဒီထဲမှာနေပြီးတော့ဘုံဘုံကျွန်တော်တို့တွေကတန်ကြီးရစီတက်ပြီးလုံလုံလေးတွေအတက်ထက်နဲ့ဈားထဲမှာနေပြီးဈားမဟုတ်ဘူးမိဘပြည်သူတွေနဲ့အတူစကားအတူစီရတယ်တမန်ဆိုင်ဒီမှာစံထမ်းစီရတယ်အဲ့တော့သူတို့တို့ကတို့ပါကျွန်တော်တို့လည်းအတူတူပဲဖြစ်နေတော့ဒီစင်းရဲမှုအပေါင်းရင်းပြီးတော့အဲ့ဒီအချိန်မျိုးမှာအထူးအဖွဲ့ရနေတဲ့လူကျွန်တော်တွေ့တာပေါ့အဲ့ဒီမှာတပါတီစနစ်တုန်းကကြီးပဲနေတာတိတအောင်လို့ဘရိုမာတော့ကအခွင့်ဒုက္ခနေရအောင်ဖြစ်တယ်။ဒီအချိန်ကတော့ဖိနေချုပ်ချယ်တာ။အဲ့တော့ဘာလဲဆိုတော့ကျွန်တော်တို့ဒီကနေကမတော်ရမဆူရမကြည့်ရနားမထောင်ရဘူးလေအလုံးအမိန်ပြေးတဲ့အောက်မှာပဲထုတ်ရှားနေကြတာ။အဲ့တော့ဒီဖိဖို့နဲ့ကိုဝန်ခံပိုင်းခြားခွင့်လည်းမရှိတဲ့ဒီရွေးတဲ့ခွင့်လည်းမရှိဘူးဆုံးဖြတ်ပိုင်းခွင့်လည်းမရှိဘူး။အခုဖြစ်လာတာအမိန်နာကသမီးနဲ့ကိုသားအောင်ရှာစားဒါပဲသူ့ဘဝဖြစ်နေတာဆောကုတ်တွေကခွေးလုံးခံနိုင်ဖိနေချုပ်ချင်တာနဲ့ချက်သွားတယ်အခုပဲကျွန်တော်တို့စတင်ခဲ့တာတော့ပေါ့ဘာကြီးလဲဆိုတော့တရားမျက်စာအရင်ကိုကျွန်တော်ဖတ်ကြည့်တယ်တတိယပြည့်ပြောမယ်ဆိုရင်ဟိုတော့ကပလာတက်တော့မှာလေသူချုပ်ကတော့တရားမျက်စာကြီးလူသက်ချင်းတို့အဲ့လူညာချင်းတို့ဆဲတာလားကျွန်တော်တို့ကအကြောင်းဝင်တဲ့မှာစတာတယ်အကြောင်းပြကိုထွက်တယ်ဒီလိုသူတို့တကယ်အဲ့လိုပါလာနေတယ်ဆိုတော့အားလုံးတူရင်ကျွန်တော်တို့လူကျင်တဲ့ဒီလူတို့နဲ့ကျွန်တော်တို့မောင်းတဲ့ဒီလူမောင်းတာတစ်ထက်တစ်ကျောက်ရအောင်ကျွန်တော်မြင်တယ်။အဲ့တော့အဲ့တုန်းကမြင်ကွေးတွေကဇာန်နေပေါ်မှာဟိုအဖြူစိမ့်တွေကစားပါလေပြီးစားတဲ့ဒီအနာသိနေတဲ့ချက်မှာဆိုရင်ကြောက်ရတဲ့အထက်မှာစစ်တမ်းကိုရာကြောင်းတူနေမှာသူတို့ရဲ့ပြစ်စားမှုတွေဒီဘာတွေများပြောင်းလဲနေတယ်ကျွန်တော်ကြည့်တယ်ပေါ်လို့တန်းစီတိုးစားတဲ့လူသားတွေအများအဆုံးပဲ။ဒါပေမဲ့အဖြစ်ဆိုရင်ဒီချိန်ကအခုကျွန်တော်ပြောနေတဲ့ညနေချိန်ကညဥပိုင်းမှာဆိုလို့ရှိရင်ဘတ်ကားတက်တိုးပြီးတော့ဆန်ကြရတယ်နေ့တွေဝမ်းရရှာခဲ့တာကလေးမတွေ။အခုဒီနေ့ဒီချိန်အပြောင်းလဲနေအများကြီးဖြစ်ခဲ့ပြီးပြောရအောင်ပါတော့တွေ့ရတာကျတော့
ခုဒီချင်းဆိုရင်အဲ့မှာဒီဟာ station နေမှာရှင်းဆိုမဲ့ဘန်းတော့စုခံမဲ့ကလေးမလေးဘုံတူလေးတွေနဲ့ဒီကဒီအပွေးပါတယ်လုံလုံဝင်ဝင်ရအောင်ဟာဒီဒီနေတစ်မှတ်သားရှိရကြောင်းလဲတော့ပြောမှာဆိုရင်ရပါတယ်ဒီလိုပြောလို့ကျွန်တော်တခြားမှာတော့လက်နဲ့ပုံရတာဟုတ်လားရတာလေဒီလိုဒီလိုမှာ3 media တွေရောကျွန်တော်တို့အဖွဲ့အစည်းတွေရောရှားပါမှုတွေရပြီးတော့ရဆိုတာမကောင်းတဲ့အခြေအနေတွေကတော့ကျွန်တော်တို့စဉ်းစားမိခဲ့တဲ့အထက်အခွင့်အရေးခံမှုနဲ့ပြည်내ဆုံးချက်မှုဟုတ်ကြံလဲဆိုတော့ရာခိုင်နှုန်းကိုကျွန်တော်ကြည့်တယ်။ပြည်내ဆုံးချက်မှုဆိုတဲ့မှာဗီဒီယိုနဲ့ပတ်သက်တော့ပလိမနေ့ဦးရီလေးအဲ့ဒါကဒီလိုတော့ကြာနေပြန်ကြာတယ်။အခွင့်အရေးခံမှုနဲ့ပတ်သက်တော့အားလုံးပြရတဲ့အတိုင်းပါပဲ။ဟို product ကိုတင်အဲ့မှာ store တစ်ခုတင်တတ်မြင်ဆိုတဲ့စာပေါ့။အဲလက်မောင်းလေးဆိုရင်လူဆိုင်မကြံတော့လို့ဟို social media ပဲ။တခြားအစီအစဉ်လုပ်ငန်းတွေဝင်တယ်ဒီလိုပါပဲ။ဒီလိုလားဆက်ရှိနေလို့ဘေးဘီလို့ပြောပေမဲ့လက်ဥမှုယူထားပြီးပြီလေအခွင့်အရေးခံမှုတွေဟာလည်းဂျန်နေနေမှာဂျန်နေတယ်ဒါပေမဲ့တောင်းလို့တော့ညင်းတယ်လို့မရဘူးဆိုတာကျွန်တော်တွေ့ရတယ်ကျွန်တော်တို့ကြွေးချော်တဲ့အချိန်တော့ကျွန်တော်တို့ကဒီမိုကရေစီလူ့ခွင့်ရေးလို့ပြောတယ်အစ်ပေါ်မှာဖန်စီဆိုင်နဲ့စစ်တာပြီးတော့စစ်ပုံးမှုစူးစမ်းခဲ့တဲ့နေရာဒီနေ့ဒီချိန်မှာကျွန်တော်တို့ထက်တော့ပိုကျန်သေးတယ်သူတို့ထင်တယ်အဲ့တော့ကျောင်းလေးမြစ်ဆောင်ကပေါင်းပြီးအဲ့တော့ပြုပြင်ကျောင်းလေးရေလုပ်တယ်ဒီမှာကျွန်တော်တို့အတွဲပြီးတော့အတော့လုပ်ရမယ်အဲ့ဒါကိုအကျောင်းလေးကိုမြစ်ဆောင်နဲ့တူပြီးကျွန်တော်တို့ရေဆိုင်အောင်ပေါ့ကျွန်တော်တို့ရုံးတက်အောင်ပေါ့အားလုံးကိုကြိုးပြီးတော့ကျွန်တော်ဒီအတွဲမိလိုက်တာသိကြတာကတော့လားဓမ္မနဲ့အတ္တမခါဥဒူဒီတို့ကဥနေကအားတိုင်လာကြရတယ်နောက်ဆုံးတနေ့မှာဆရာမြတ်တချင်းသစ္စာပြာဓမ္မကအဝိခါတယ်နေပါအဲ့တော့ကျွန်တော်ယုံနေအခုတော့ရှိတာပေါ့အင်းအားကတော့အချိန်ကာလကိုစကားပြောခဲ့အင်းအားကြီးတဲ့သူဟာကာလတစ်ခုမှာတော့တစ်ခါတည်းမှာအတ္တမတွေကအနိုင်ရတရားရောရှိပါတယ်အဲ့မဲ့ကျွန်တော်ယုံပါတယ်ဆုံးတော့မှာတော့ဓမ္မဆိုတာအဝတ်ခံတယ
်အပတ်စစ်တင်ဆက်နေတဲ့လူယုံကြည်ရာကဏ္ဍတွေဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်သူယုံကြည်ရာအစီအစဉ်ကိုမမိုးဖြူကတင်ဆက်ခဲ့တာပါရှင်အင်္ဂါနေ့မနေ့ပိုင်းမှာလည်းဒီအစီအစဉ်ကိုနားဆင်နိုင်ပါတယ် VOA မြန်မာပိုင်းအစီအစဉ်ကိုနေ့စဉ်မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိတစ်ချိန်ညနေ6နာရီခွဲကနေ9နာရီထိတစ်ချိန်ည9နာရီကနေ10နာရီထိတစ်ချိန်3ချိန်တိုက်ရိုက်ထုတ်လွှင့်နေပါတယ်ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာလည်းကြည့်ရှုနားဆင်နိုင်ပါတယ်လိပ်စာကတော့burmese@voanews.com ဖြစ်ပါတယ်ရှင်အခုတော့သတင်းအကျဉ်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပါအ
ီရန်နိုင်ငံမှာအစ္စလာမ်စစ်သွေးကြော်တွေကိုတိုက်ထုတ်နေချိန်မှာပဲသမ္မတဖူအတ်မဆမ်ကလွှတ်တော်ဥက္ကဋ္ဌအထွတ်တော်ဒူဥက္ကဋ္ဌဟေဒယ်အဘဒီကိုအစိုးရတစ်ချက်ဖွဲ့စည်းဖို့အတွက်တာဝန်ပေးလိုက်ပါတယ်။အီရတ်ကအဓိကရှိရာအုပ်စုတစ်ခုဖြစ်တဲ့ National Alliance အဖွဲ့ကအယ်အဘဒီကိုဒီကနေ့ပဲအမည်စင်းတင်သွင်းလိုက်တာပါ။ဒါဟာအီရတ်ကဆူနီကတ်တွေနဲ့တချို့ရှီယာတွေကနှုတ်ထွက်ပေးဖို့တောင်းဆိုနေတဲ့ဂျာကပဲလက်ရှိဝန်ကြီးချုပ်နော်ရီအယ်မာလီကီကအာနာဆက်ပြီးယူဖို့စ조사နေတာမျိုးအခုလိုလှုပ်ဆောင်လာကြတာဖြစ်ပါတယ်။ Mr. El Abadi ဟာ Britain နိုင်ငံ Manchester တက္ကသိုလ်ကလျှက်စစ် Engineer ပါရဂူဝဲရတယောက်ဖြစ်ပါတယ်။ဂါဇာကတိုက်ပွဲတွေအဆုံးသတ်ပြီးတည်မြဲတဲ့ပြစ်ခတ်ရပ်ဆင်းမှုရရှိစေဖို့အတွက်အစ္စရေးနဲ့ပါလက်စတိုင်းတို့ရဲ့ဆွေးနွေးပွဲအသစ်ကိုအီဂျစ်နိုင်ငံကိုင်ရိုမြို့မှာစတင်ကျင်းပနေပါပြီ။အစ္စရေးနဲ့ဟမတ်စ်တို့ကြားဖြစ်ပွားနေတဲ့လူပေါင်း 2,000 လောက်တေဆုံးခဲ့တဲ့တလကြာတိုက်ပွဲတွေရပ်ဆဲစေဖို့အတွက်အီဂျစ်ကဂျားလူဖြစ်နေဝင်ပြီးနှစ်ဖက်ဆွေးနွေးနိုင်အောင်တောင်းရကြဖြစ်ခတ်ရပ်ဆဲဖို့အတွက်နောက်တစ်ချိန်သဘောတူလိုက်ကြတာပါ။ဒါဟာနှစ်ဖက်ညှိနှိုင်းရေးအတွက်နောက်ဆုံးအခွင့်အလမ်းတစ်ခုဖြစ်တယ်လို့ဂါဇာကိုထိန်းချုပ်ထားတဲ့ဟမတ်စစ်သွေးကြော်ရဲ့ပြောခွင့်ရကပြောပါတယ်။ဟမတ်စ်အဖွဲ့ကိုအကြမ်းဖက်ဖွဲ့လို့သတ်မှတ်ထားတဲ့အစ္စရေးကတော့ဟမတ်စ်တွေနဲ့တရမျက်နှာချင်းဆိုင်ထိုင်ပြီးမဆွေးနွေးပဲဂျားလူနဲ့တဆင်ဆွေးနွေးတာပါ။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်ရဲ့စစ်စင်ရေးလုပ်ခဲ့ခြင်းကအာဖဂန်ရဲတပ်တွေတေချေခဲ့ရမှာစစ်ရာဇဝတ်မှုမြောက်နိုင်တာတွေပါဝင်ပေမဲ့အသေးချမစုံစမ်းမဲ့ပြက်ကွက်ခဲ့တယ်လို့ Amnesty International လူ့ခွင့်ရေးအဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်လိုက်ပါတယ်။ လာဂို့စ်မြန်မာအီဘိုလာရောဂါပိုးကူးစက်ခံသူတဦးထပ်တွေ့တဲ့အတွက်နိုင်ငံတွင်းကူးစက်ခံသူ10ဦးရှိသွားပြီလို့နိုင်ဂျီးရီးယားကပြောပါတယ
်။တရင်အချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြသွားတာပါရှင်။ဒီညအစီအစဉ်ထုတ်လွှင့်ရေးမှုကတော့မတ်တင်ကီထိုက်ပါ။အင်ဂျင်နီယာကတော့စစ်ဒရစ်Franklin ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်သောရရှင်များအားလုံးကိုစိတ်နှပြရွှင်လန်းချမ်းမြေ့ကြပါစေ
This program has come to you from the Voice of America, Washington.